Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American တိုင်းရင်2020ခုနှစ်ဇူလိုင်လ14ရက်ဒီကနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနေ့ဆင်းနိုင်အထိလိုင်းကြုံမီတာ1925 30နဲ့လိုင်းလာမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီရှင်ကျွန်မနံလောပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ 9,000 ကျော်အပါအဝင်ပိုကူးခံရသူ 73 သန်းအထိရှိလာချိန်မှာအမေရိကန်ပြည်ထောင်စုမှာတော့နယူးယောက်ပြည်အကုန်လုံးမှာအလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးစတင်ထုတ်လုပ်နိုင်ဖို့မျှော်မှန်းထားတယ်လို့ပြောပါရယ်။ဘယ်ကကွယ်ဆေးကထိရောက်မလဲဆိုတာမသေချာသေးပေမဲ့ဆေးထုတ်လုပ်ရေးလုပ်ငန်းစနေပြီလို့ထရမ့်အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတို့ရဲ့ပြောဆိုချက်ကိုကိုးကားပြီးအမေရိကန် CNBC သတင်းဌာနကတင်းလာနေမှာကြေညာသွားပါရယ်။ဆေးထုတ်လုပ်ရေးအတွက်ပစ္စည်းကိရိယာတွေဆေးထုတ်လုပ်မယ့်နေရာတွေဆေးထုတ်လုပ်ရေးကုန်ကျန်းတွေရထားပြီလို့လည်းအဲ့ဒီအရာရှိကိုကိုးကားပြီးတော့ CNBC သတင်းကပြောဆိုသွားပါတယ်။ Moderna နဲ့ Johnson & Johnson ကုမ္ပဏီတို့ကဒီလကောလမှာအဲ့ဒီကာကွယ်ဆေးတွေကိုလူတွေနဲ့ဆန်တမယ်လို့ခံမရကြောင်းလည်း CNBC ကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာပိုကူခံရသူ 3.4 တန်းကျော်ရှိနေတာပါ။အခြားကမ္ဘာနိုင်ငံတွေထဲမှာပိုကူခံရသူတန်ဝန်းကျင်ရှိလာတဲ့အိန္ဒိယမှာမနစ်တရက်ထဲပိုကူခံရသူအသစ် 2,800 ကျော်ပါတယ်။လေးရက်အတွင်းပိုကူသူတစ်သိန်းချီရှိလာနေတဲ့အတွက်အိန္ဒိယမျိုးကြီးအတော်များများမှာကသတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။ဒီကနေ့ပဲပိုကူခံရသူအသစ်190တွေ့ခဲ့တဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းသတင်း6ပတ်ကြာကန့်သတ်မှုတွေထုတ်ပြန်ထားပါတယ်။သမရအင်ဖီရောကကယောဂါတိုက်ဖြတ်ရေးအဖွဲ့ဝင်ဖြစ်တဲ့ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကိုသမရဒိုနယ်ထရမ့်ကဘေးဖယ်ထားတယ်ဆိုတဲ့သတင်းမျိုးထွက်ပေါ်လာပေမဲ့သူတို့နှစ်ယောက်ရဲ့ဆက်ဆံရေးပြေလည်ပါတယ်လို့သမရထရမ့်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်
။ Well, I have a very good relationship with Dr. Fauci. I've had for
လူကောင်းတယောက်ဖြစ်တဲ့ဒေါက်တာဖောက်ချီနဲ့ဆက်ဆံရေးတိတ်ကောင်းပေမဲ့သူနဲ့အမြဲတမ်းသဘောထားတိုက်ဆိုင်တာတော့မဟုတ်ဘူးလို့သမရထရမ့်ကပြောဆိုသွားတာပါ။နေဆက်တွေပိတ်ခဲ့တယ်လို့ပိုကူဆက်သူအများပြားရှိတဲ့တရုတ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တာကိုလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါကူးဆက်ရောဂါဌာနအကြီးအကဲလည်းဖြစ်တဲ့ဒေါက်တာဖောက်ဂျီကအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးခံထားသူတန်းချီရှိနေပေမဲ့ပိုကူဆက်မှုရော့ကျသွားမယ့်ပုံမရှိသေးဘူးဆိုပြီးတော့တတိပေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတထရမ့်ကတော့ကယောဂါကိုသိပ်ပြီးတော့အရေးမကြီးတဲ့အောင်ဆက်တိုက်ဆိုသလိုရှော့ပေါ့ပြောဆိုလာသလိုဒေါက်တာဖောက်ချီနဲ့အခြားထိပ်တန်းကျန်းမာရေးပညာရှင်တွေရဲ့ကယောဂါထိချုပ်ရေးပြည်သူတွေလိုက်နာရမယ့်အကြံပြုချက်တချို့ကိုလည်းတန်လျာရှိနေတာပါဇူလိုင်လ7ရက်နေ့မှာ The Washington Post တင်စာကြီးကဖော်ပြခဲ့တဲ့အင်ဂျီရောကုံတော်ရဲ့အကြံပေးပီတာနာဗာရိုရဲ့ရေးသားချက်မှာတော့သမ္မတထရမ့်နဲ့ဒေါက်တာဖောက်ချီတို့ဂျွန်လပထမပတ်မှာနောက်ဆုံးစကားပြောခဲ့တယ်လို့ဖော်ပြထားပါတယ်တနင်္လာနေ့မနေ့အစောပိုင်းမှာလဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အပါအဝင်လူတိုင်းသိညာနေတယ်ဆိုပြီးတော့ Twitter မှာသမ္မတထောက်မှရေးသားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးတွေ့ရှိခဲ့တဲ့အချိန်ကစပြီးတပတ်နေပါတိကျခွဲနေထိုင်နေတဲ့ဘရာဇီးလ်သမ္မတဂျီယာဘောဆိုနာရိုကဒီကနေ့မှနောက်တစ်ကြိမ်ပိုစစ်ဆေးဖို့ရှိပါတယ်ဘရာဇီးလျမြို့ကသမ္မတအိမ်တော်ကနေ CNN သတင်းဌာနနဲ့တနင်္လာနေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တာပါတက်ခွဲစစ်စစ်မဲ့ဖြေကိုနိုင်ပိုင်းတွင်တည်ရမယ်လို့မျိုးလင်းထားတယ်လို့လဲသမ္မတဘောဆူနာရိုကပြောပါတယ်နေရထိုင်ရတာကောင်းနေပေမဲ့လဲတီချခွဲပြီးနေရတာကိုတော့တီးမခံနိုင်ဘူးလို့လဲဘောဆူနာရိုကပြောပါတယ်ကြီးကတဲ့လေလာဘရာဇီးလ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတဲ့အချိန်ကလေးကဒီကယောဂါကိုအရေးမကြီးတယ်လို့ရှော့ပေါ့ပြောဆိုလာတဲ့မစ္စတာဘောဆူနာရိုကကယောဂါထိချုပ်ရေးကန့်သတ်သားမြစ်ချက်တွေချမှတ်ခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေကိုလဲဝေဖန်ပြစ်တင်လာတာဖြစ်ပါတယ်ဘရာဇီးလ်နိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူခံရသူဒုတိယအများဆုံးရှိနေပြီးလက်ရှိချိန်ထိပိုကူခံရသူတစ်တရမ8တန်းကျော်နဲ့သေဆုံးသူကလည်း 9,200 ကျော်ရှိနေတာဖြစ်ပါတယ်အနည်းကစောင့်ကြည့်နေကြတဲ့အမေရိကန်ထက်လွတ်တော်အမှန်နေရာမှာရှင်းပြန်အကြွေးခံမှုပါတီရင်းအကြိုရွေးကောက်ပွဲတွေကိုပြည်내၃ခုမှာဒီကနေ့မဲပေးရွေးချက်ကျမှာပါအယ်ဘာမားပြည်နယ်မှာ Republican အမတ်နေရာအတွဲ American ရှင်နေချုံဟောင်း Jeff Sessions နဲ့အာဗန်တက်ကတော်ဘောလုံးနေပြဟောင်း Tommy Tuberville ကိုရှင်ပြန်ကြမှာပါဒီကနေ့အနိုင်ရသူကနိုဝင်ဘာရွေးကောက်ပွဲမှာလက်ရှိ Democrat အထက်လွှတ်တော်အမတ် Doug Jones နဲ့ရှင်ပြန်ရွေးခံမှာဖြစ်ပါတယ်အယ်ဘာမားပြည်နယ်အထက်လွှတ်တော်အမတ်နေရာမှာနှစ်ပေါင်း20ကြာတာဝန်ထမ်းဆောင်ခဲ့တဲ့ Jeff Sessions က Donald Trump သမ္မတဖြစ်လာတဲ့အချိန်မှာရှင်နေချုံတာဝန်ယူဖို့2019ခုနှစ်မှာလွှတ်တော်အမတ်နေရာကနှုတ်ထွက်ခဲ့တာပါ2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွေးဖက်မှုကိုစုံစမ်းတဲ့နေရာမှာရှင်းနေကျုပ်ဆက်ရှင်ကဘေးဖယ်နေခဲ့တာကြောင့်သမ္မတထရမ့်စိတ်ဆိုးသောသားဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့စနေနေ့မှာလဲဆက်ရှင်ဟာသူတို့အားလုံးကိုစိတ်ပျက်စေတဲ့အတုံးမကျတဲ့သူဆိုပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။
ဒီအမေရိက န်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံကပိုင်ဆိုင်နေလို့ကြီးညာထားတဲ့ပိုင်နေနေမြေအလုံးဤပါတရားမဝင်ဘူးဆိုပြီးအမေရိကန်နိုင်ငံကတင်းနှံလာနေကကြီးညာချက်ထုတ်ပြန်လိုက်တာကြောင့်လက်ရှိနိုင်ငံဆက်ဆံရေးတင်းမာမှုအရှိန်ပိုမြင့်တက်ခဲ့ပါတယ်။အရှိတောင်အာရှဒေသအတွင်းကနိုင်ငံတွေအပေါ်နှစ်ပေါင်းများစွာအနိုင်ကျင့်တဲ့နည်းလမ်းကိုအသုံးပြုပြီးတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတောင်းဆိုထားတာဟာနိုင်ငံတကာဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကအဲ့ဒီကြေညာချက်ထဲမှာပြောဆိုထားတာပါ။တောင်တရုတ်ပင်လယ်တရုတ်နိုင်ငံရဲ့ကျေပြန့်လွန်းတဲ့နေမြေပိုင်ဆိုင်ကြောင်းကြေညာချက်ကိုအမေရိကန်နိုင်ငံကအစဉ်တစိုက်ဆန့်ကျင်နေခဲ့တာဖြစ်တယ်လို့ဒေတာရင်းမဟာဗျူဟာကျရဲ့ပင်လယ်ရေလမ်းကြောင်းတွေစီကိုလည်းစစ်သည်မောတွေပုံမှန်စီလုပ်ပြီးပင်လယ်ရေကြောင်းလွတ်လပ်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတော့အမေရိကန်တို့ရဲ့ကြေညာချက်ဟာတောင်တရုတ်ပင်လယ်ရဲ့အချုပ်ချာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ပေါ်အောင်တမင်တက်တဲ့လှုပ်ဆောင်တာဖြစ်ပြီးဒေတာရင်းငင်းရင်းနဲ့တည်ငြိမ်မှုကိုပြပြားစေတယ်လို့ပြောပါတယ်။တရုတ်နိုင်ငံဟာစွန့်ရင်အရင်းမြစ်ကျော်ဝါတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတောင်းဆိုကြေညာထားတယ်လို့ဒေတာရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိတ်အပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်ရှင်။တရုတ်နိုင်ငံပိုင်းနဲ့မြေတစိတ်တစ်ပိုင်းဖြစ်တယ်လို့ကြေညာထားတဲ့ထိုင်ဝမ်ကိုလက်တလောလက်နဲ့ရောင်းချမှုနဲ့ပတ်သက်လို့ Lockheed Martin American လက်နဲ့ထုတ်လုပ်ရောင်းချရေးကုမ္ပဏီကိုပိတ်ဆို့ထန်ခတ်အရေးယူမှုတွေချမှတ်သွားမယ်လို့တရုတ်နိုင်ငံကဒီကနေ့ပြောလိုက်တဲ့အတွေ့တင်းမာနေတဲ့ American တရုတ်နှစ်နိုင်ငံကြားဆက်ဆံရေးကိုပို့ပြီးတော့ဆိုးဝါးသွားစေပါတယ်။ထိုင်ဝမ်ရဲ့နေပြည်တော်ကနေဝင်ဟင်ပြည်ပက်ထရော့ဒုံးကြီးတွေကိုအစ်စ်မြင့်တင်ပေးဖို့ American ဒေါ်လာတန်း620တန်းလက်နဲ့နှင့်တင်ရေးအစီအစဉ်မှာLockheed Martin ကုမ္ပဏီကလက်နက်တွေကိုအကြီးကတင်သွင်းသွားဖို့ American အစိုးရကပြီးခဲ့တဲ့အပတ်ကခွင့်ပြုခဲ့တာပါ American နဲ့တရုတ်ကြားဆက်ဆံရေးထိခိုက်မှုကိုဟန်တာဖို့နဲ့ထိုင်ဝမ်ရေလည်ကြားဒေသအတွင်းတည်ငြိမ်အေးချမ်းမှုရှိဖို့ American အနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေရကိုရန်ဆိုင်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတောင်းဆိုလိုက်ပါတယ်တိုင်းပြည်အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့အတွက်တရုတ်နိုင်ငံအနေနဲ့လိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့လည်းနဲ့အဓိကရောင်းချတဲ့ကုမ္ပဏီကိုတန်ခတ်အရေးယူမှုတွေပြုလုပ်သွားရမှာဖြစ်ကြောင်းပြောခွင့်ရဇာဟုကပြောပါတယ်ဂျပန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့ကာကွယ်ရေးဆိုင်ရာသုံးသပ်ချက်အစီရင်ခံစာမှာတရုတ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကျရောက်နေတဲ့ကြားကနေမြေပိုင်ဆိုင်မှုကိစ္စလုံဆောင်ချက်တွေကိုတိုးမြင့်လုံဆောင်နေတယ်လို့ဆွဆွဲထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံဟာ COVID-19 တုံ့ပြန်ရေးဆေးဝါးအကူအညီတွေနိုင်ငံတွေကိုပေးပြီးဝါရပြတ်မှုနဲ့တရင်အချက်နဲ့အမှားတွေဖြန့်ဖြူးနေတာကိုတန်တရားရှိကြောင်းလဲဒီကနေ့ထုတ်ပြန်တဲ့အေကာကွယ်ရေးဆိုင်ရာသုံးသပ်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။
我が国の領土であります尖閣諸島周辺のそうした中国の
南海に面してて尖閣諸島湾島は歴史史にで意味他を漂流を調査しにで地域南海へ特化てれれ調判前で発達し低勢徹底移動したてる地域へ移越前で都の山層内山を異わなれを露ばれと日本加護委員会太郎君のが統括して支援監査を突破ね庭園さん森林部も表ばれဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်ရှင်ဆိုအပ်ပြီးဆူရကအတီးပြုလိုက်တဲ့နှစ်စင်ကာကွယ်ရေးဆိုင်ရာအစီရင်ခံစာမှာဂျပန်နိုင်ငံကစင်ကာကူလို့ခေါ်ဆိုပြီးတရုတ်နိုင်ငံကဒါယောင်ယူလို့ခေါ်တဲ့ကျွန်းစုအနီးမှာတရုတ်ကကျူးကျော်ဝင်ရောက်မှုတွေမရမနာလှုပ်ဆောင်ခဲ့တာကိုလည်းဖော်ပြထားပါတယ်။ဂျပန်နိုင်ငံကမြောက်ကိုရီးယားနိုင်ငံထက်တရုတ်နိုင်ငံကိုရည်ရှိချင်းချောက်မှုအန္တရာယ်ဖြစ်သတ်မှတ်ထားပါတယ်။တရုတ်နိုင်ငံကဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ထက်လေးစားပို့သုံးဆွဲပြီးခင်မီစစ်တပ်ကိုတိစောက်နေရလဲဖြစ်ပါရဲ့ရှင်။မာလီနိုင်ငံမှာဖမ်းဆီးထားတဲ့ IS အကြမ်းဖက်သမားအယ်ဟာဆန်ကိုဆီယာဇဝမှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တင်ဘတ်တူမြို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာဒီကနေ့ရုံးတင်စစ်ဆေးမှာဖြစ်ပါတယ်။2012ခုနှစ်တုန်းကမာလီမြောက်ပိုင်းမှာတနည်းနည်းပါအုပ်ချုပ်ခဲ့တဲ့အန်ဆာတိုင်းဘာသာရေးစစ်သွေးကြွအဖွဲ့အမကန်အဖွဲ့ဝင်အယ်ဟာဆန်ကို2018မှာမာလီနိုင်ငံမှာဖမ်းဆီးရမိခဲ့တာပါ။ သူကိုနှိပ်စက်ညှဉ်းပန်းမှုမရိမှုလိင်ကျွန်းဖြစ်စေခိုင်းမှုနဲ့တခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာပြစ်မှုတွေကိုဥဆောင်စီစဉ်ပါဝင်ခဲ့ကြောင်းဆွဲချက်တွေနဲ့တရားစွဲဆိုထားပါတယ်။အယ်ဟာဆန်ဟာရှေးဟောင်းနဖျားရုပ်ထုတချို့ကိုဖျက်ဆီးခဲ့ရမှာလဲပါဝင်ပတ်သက်ခဲ့ကြောင်း ICC ရှေ့နေကျုံဖတ်တူဘင်ဆိုတာကပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ဖက်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမစုမမမြန်မာနိုင်ငံတွင်းကဘာသာပေါင်းစုံမှထင်ရှားတဲ့ဘာသာရေးခေါင်းဆောင်ကြီးတွေကနေတိုင်းရင်းသားပြည်သူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုရင်းမြစ်ရေးကိုအတူတကွတည်ဆောက်ကြဖို့ဒီကနေ့စုပေါင်းမြစ်တာရက်ခန့်ပန်ကြားလိုက်တဲ့သတင်းကိုပြောပြပေးကြပါမယ်။ဟုတ်ပါတယ်မြန်မာနိုင်ငံတွင်းကဘာသာပေါင်းစုံချစ်ကြည်ရေးဝိုင်းဝန်းတည်ဆောက်ကြိုးပမ်းနေကြတဲ့ထင်ရှားတဲ့ဘာသာရေးခေါင်းဆောင်ကြီးတွေဖြစ်တဲ့ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာပိုင်ဆရာတော်ကြီးကာဒီနယ်ချားစ်ကိုအတူပီဆိုင်ရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်ကပါမောက္ခဆရာတော်ကြီးဒေါက်တာဓမ္မတာမိမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်နောက်မြန်မာနိုင်ငံအရရက်ကကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးတွေမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေမြန်မာနိုင်ငံစစ်ဘာသာဖုံးတော်ကြီးများရဲ့ဥက္ကဋ္ဌနောက်အစ္စလမ်ခေါင်းဆောင်တွေနောက်ဗုဒ္ဓဘာသာဆရာတော်တွေဖြစ်တဲ့မန်ဆူဆရာတော်မြောင်းဝီဆရာတော်ဝါရှောင်းဆရာတော်ဖောင်တော်ဦးဆရာတော်စတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေစုပေါင်းပြီးတော့မြမပြည်ကြီးငြိမ်းချမ်းပါစေကြောင်းမြစ်တာရက်ခန့်ပန်ကြားစာကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်အစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအပါအဝင်အရက်ဖတ်စစ်ဖတ်ခေါင်းဆောင်တွေကြားမှာတဦးနဲ့တဦးအပြန်အလှန်လေးစားမှုတွေနဲ့တိုင်းရင်းသားပြည်သူလူထုတွေငြိမ်းချမ်းပါစေကြောင်းဤအခွင့်အရေးကိုစုပ်ကိုင်အသုံးချကြပါစို့လို့ဘာသာပေါင်းစုံပါဝင်တဲ့ငြိမ်းချမ်းမြစ်တာအဖွဲ့ကြီးကတိုက်တွန်းလိုက်တာဖြစ်ပါတယ်။နိုင်ငံပါအရေးပါတဲ့အခက်အခဲတွေကပုံကိုယ်တွေအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုပေးဖို့ဘာကြောင့်မြစ်တာရက်ခံပန်ကြားရပါသလဲဆိုတာကိုတော့ပြင်ဦးလွင်ကအာရှအလင်းရောက်ဆရာတော်အရှင်ဗဒ္ဒန္တစိန်တိတာက VOE မြန်မာပိုင်းကိုအခုလိုမိန့်ပါတယ်
။ဆရာတော်ကြီးဂါရီနေချာကိုရဲ့ထုတ်လိုက်တဲ့စာကပေါ့နော်သဘောတူလက်ခံတဲ့အတွက်ကြောင့်ဘုန်းဘုန်းတို့လက်မှတ်တွေထိုးကြတာပါ။မငြိမ်းချမ်းတွေရတော့ဘယ်နေရာဘယ်ဒီတန်းပါပါဟုတ်လားနေလို့ထိုင်လို့မကောင်းပါဘူး။ဒီကြားထဲမှာသူ ਆ ရေးလောက်ရတာလည်းအချင်းမပြေပါဘူး။တိုင်းရင်သားရောဒီအစိုးရစစ်တပ်ရောအားလုံးပါပေါ့နော်။ငင်းချင်ရည်တို့ယူမရမယ်ဆိုတာလေးတွေကိုဘာလို့ချက်မတွေးမိလဲလို့ဘုန်းဘုန်းကစိတ်မကောင်းဖြစ်တာပါ။ဟုတ်လား။အဲ့ဒါတွေကိုချက်တွေးစီခြင်းပါလေ။ဒီလောက်နှစ်တွေလည်းကြာနေပါပြီ။လူတွေလည်းသိနေကြပါပြီ။ဒုက္ခတွေလည်းပင်လည်းဝေးနေကြပြီ။ဒီလောက်ဖြစ်နေတာယူပေါ့နော်။ဘာဖြစ်လို့ဒီလိုမျိုးလို့စင်ရရင်ပူရပူရနေအောင်လုပ်နေကြတာလဲလို့သူတို့မေးခွန်းတို့ချုပ်ချင်ပါလေ။ဒါကြောင့်ဖြစ်ပွဲတွေကိုဘုံတို့ကအများဆုံးရက်ချင်ပါတယ်ဆိုတာကိုတောင်းဆိုရတာပါအဆရာမ
။ယောဂဘေးအဖြစ်စစ်ဘေးကမှရင်ဆိုင်နေရတဲ့မြမပြည်သူတွေရင်းကျက်စေဖို့မြမပြည်တော်မှာစစ်ဖြစ်နေတာတွေကိုအများဆုံးရက်ပေးပါလို့ရင်းကျက်မြတ်တာအဖွဲ့ရဲ့အမြူတေဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဖိမ့်ပန်ရဲ့ဥဆောင်စောအိုးရေမှုဦးအေးလွင်ကလည်းမြစ်တာရက်ခံပါတယ
်။မြမကြီးဟိုတာယာဖွံ့ဖြိုးတိုးတက်ရေးပဲပေါ့နော်။အဟန္တာတော့ဒီစစ်မဲ့ဖြစ်ပွားနေတာပြိပက္ခလေးချုပ်ငင်းဖို့အတွက်ပဲ။ပြိပက္ခလေးချုပ်ငြိမ်းမှသာရှိရင်ကျွန်တော်တိုင်းပြည်ကဖွံ့ဖြိုးတိုးတက်မှုရှိမယ်လေအဲ့တော့တိုင်းပြည်ကပြည်သူတွေလည်းပဲဟိုကမ္ဘာနဲ့အကွာကြုံတွေ့နေရတဲ့ဒီကိုဗစ်ကာလဆိုရင်းနဲ့ကြုံတွေ့နေရတယ်ဒီကိုဗစ်ကာလအတွင်းမှာကျွန်တော်တို့ကစီးတုံးညီညွတ်မှုရဲ့အားကိုပေါ်ပြဖို့အတွက်တိုင်းပြည်မှာတွေ့ကြုံနေရတဲ့အထွေထွေတက်တနာတွေပါပါလေအတိအကျတော့ပြည်သူအားလုံးပါပဲအထူးသဖြင့်ကတော့ stakeholders လို့ခေါ်တဲ့သက်ဆိုင်ရာပုဂ္ဂိုလ်တွေကလည်းမျက်ချင်းဆိုင်ပြီးတော့ရည်ရည်သေးသေးမတူညီချက်တွေကိုတွဲဆောင်ဆွေးနွေးကြဖို့ဆိုအောင်ကျွန်တော်ပြောချင်တာပ
ါမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ရည်ရွယ်ရေးအဖွဲ့ရဲ့ဒီဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖို့အဖွဲ့ချုပ်ရဲ့အကြံပေးပုဂ္ဂိုလ်ဦးကျော်သူကလည်းဘာသာတိုင်းဟာရေးရရေးကိုလူလားတောက်တာကြတယ်ဒါကြောင့်မြန်မာပြည်ကြီးအများဆုံးရေးရစေချင်ပါတယ်လို့ပြောပါတယ
်ဘာသာတရားကိုသင်ဝေဖို့အတွက်ကိုဘာသာတိုင်းမှာရှိပါတယ်အစ္စလာမ်မှာလည်းရှိတယ်ခရစ်ယာန်မှာလည်းရှိတယ်ဗုဒ္ဓဘာသာမှာလည်းရှိတယ်ဟိန္ဒူမှာလည်းရှိတယ်တရားကိုပြောလိုက်ပြီဆိုရင်လည်းအဓမ္မကိုစောင့်ဖို့ဓမ္မကိုစောင့်ဖို့ဖြစ်လာတာအဲတော့ကျွန်တော်တို့ကဓမ္မကိုပဲစောင့်ကျင်တဲ့ဒီငြိမ်းချမ်းရေးကိုဟိုတတ်မတော်ဆိုးရရောလက်နဲ့ကိုင်အဖွဲ့ကြီးတွေရောဘာသာတရားတွေပေါ်မှာအခြေခံပြီးတော့ဆွေးနွေးကြပါငြိမ်းချမ်းရေးလက်မှတ်ထိုးကြပါလို့ကျွန်တော်တို့ကတောင်းဆိုချင်တယ်
ဒီဘာရဲ့ဒီမိုကရေစီနိုင်ငံအသစ်ထူထောင်နေတဲ့အချိန်အနာဂတ်ကောင်းမှုဖို့နိုင်ငံသားတွေလူမျိုးဘာသာပြည်ထန်းလူကြီးများမှုနဲ့လူကုန်တိုက်ခါနဲ့အညီရင်းရဲစွာအတူရှင်တွဲနေထိုင်ရေးတွေအတွက်တရားမျှတမှုရှိတဲ့ရင်းရဲရေးကိုဖော်ဆောင်ကြစေလိုပါကြောင်း ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်ကြီးတွေရဲ့မြစ်တာရက်ခံပန်းခြားချက်အပေါ်မှာတက်ဆိုင်သူတွေဘက်ကအလေးခရုပြုအကောင့်ထဲပေါ်ပဲလို့ဘာသာရေးခေါင်းဆောင်ဒီဘက်ကပြောလင့်နေကြကြောင့်ပါရှင်ကျွန်မစုမမ
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ်ည 9:00ကနေ 9:00 ခွဲအထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေအတွင်အရသာတချို့ထိခိုက်ဒေဆုံးမှုတွေဘေးလွတ်ရသိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကိုင်းဟင်ပါ စီရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေရာကဒေသခံတွေတေးကြီးတန်ရာရရှိမှုတွေနဲ့ကြုံနေရတာပါမနေ့ကလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရတိတ်တောင်မြို့နယ်မှာရှိတဲ့ကိုးတန်ကောင်းတဲ့ချင်းကလီကျေးရွာကြားတိုက်ပွဲဖြစ်ပွားရမှာဒေသခံရွာသားတို့ချို့ဒေဆုံးတန်ရာရရှိခဲ့တယ်လို့ချင်းကလီကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်ဆိုးကပြောပါတယ်
မနေ့ကတော့ဖြစ်တယ်ဒီကျွန်တော်တို့ကိုးတောင်ကျော်နဲ့ရှင်ကြီးကမလေးခေတ်မုတ်ရှင်နေရာတို့ကဒီလူတို့ကတော့ခင်ဗျာဒီတော့ဒီကစီစီတရားဆောက်စီတရားဒီဆုံးပြလုံးတွေကိုကျွန်တော်တို့ပြည့်တည်လူကြီးတွေပါဗျာဒါကတော့ဒီမဟုတ်ပြလောက်သေးတာကအင်းလောက်ကြည့်တော့တာရှိတယ်ကျွန်တော်မျက်စိနဲ့ကိုယ်စီကြည့်ကြည့်ဗျာတိုက်ပွဲတွင်ဘယ်ဖော့ကပြည့်တဲ့လက်နဲ့ကြီးဆိုတာမသိရဘူးလို့သူကဆိုပါတ
မ်းမှာတခြားရွာသားနှူးတိတ်ဆုံးမှုဖြစ်ပွားခဲ့တာပါမနေ့ညနေ 9:00 နာရီမှာမြန်မာစစ်တပ်ကနေရွာသင်းဝင်ရောက်လာပြီးရွာသားနှူးကိုပြစ်တတ်ခတ်တာလို့တခြားအချိန်ကလေးရွာသားသူကဆွဆွဲပြောဆိုပါတယ
်60ကျော်အဖိုးခရီးလာကတော့သူတို့ကဘာဖြစ်လို့ပြစ်တတ်တယ်ဆိုတာတော့မသိဘူးအဖိုးနေရာပြစ်တတ်ရတယ်ကျွန်တော်ကတကယ်သိရတယ်ကနေ
လက်ရှိချိန်ကလေးကျေးရွာသားအလုံးနိဗာဟာစစ်ဘေးလွတ်ရာကိုတင်ဆောင်နေရတယ်လို့ချိန်ကလေးကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်ဆိုးကပြောပါတယ
်။ဒီနေရာကတော့ခုလက်ရှိမှာသူတို့အကုန်လုံးကြေကြပြီးဒီဘက်ဆက်ပတ်အောင်ဗလား။ချောင်းရည်လူတွေကအကြီးအကျယ်ကချောင်းရောင်းဆူလိုက်ရှိတယ်ဗျာ။ရာထမရှင်လေတက်ကြည့်ရူတွေကရှိတယ
်ဇူလိုင်လ10ရက်နေ့နဲ့13ရက်နေ့မှာရတိတ်တမြို့နယ်ချိန်ကန်လီကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့နေ့ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေတွင်ရွာသားတွေနေရကနေတိမ်းရှောင်သွားခဲ့ကြသလိုပိတ်မိနေတဲ့တိုက်ကြီးရွယ်ဦးတွေသာကြာရှိနေပါတယ်။ဒီပိတ်မိသူတွေကိုကယ်ထုတ်ဖို့တပ်ဆိုင်ရာကိုခွေးပြချက်တောင်းကနေစေလို့ရတိတောင်မျိုးအကူအညီပေးဖွဲ့ဝင်ကုဘက်ကာကပြောပါတယ်
။ရွာသားတွေကဒီမှာရတိုက်ကြီးတွေတိုက်ကြီးတွေဆင်းဦးရောက်ပြီ။အဲဒီချိန်ကလေးတောက်ချုပ်ရမှုပြောရပြောရသားလေကျွန်တော်တို့အကူအညီတောင်းနေကြလို့အမကျွန်တော်တို့လည်းအချိန်ကတခုကြည့်နေလို့ကျွန်တော်တို့လည်းအမဆင်းဖြစ်ချက်နဲ့တင်ကန်းသွားဖို့အတွက်လေ
နောက်ဆုံးအချိန်ကြီးရနေမီကနှုတ်တော်ကိုယ်စလဲတို့ရဲ့စီစဉ်မှုနဲ့ချိန်ကလေးရွာမှာပိတ်မိနေတဲ့တိုက်ကြီးရွယ်ဦးရှိဦးနာရာရှိယောဂတဲ့နှုတ်ဦးကိုဒီညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပြီးမတင်ကာစစ်ဆေးခံရလို့တုံးဦးကိုလည်းအမခံနဲ့ပြန်ထုတ်လာနိုင်ခဲ့ပါတယ်သေးဆုံးသူရုပ်လောင်းတွေကိုလည်းဆယ်ဖို့ကြိုးပမ်းနေတယ်လို့မောင်တော်မျိုးအကူညီပေးဖွဲ့ကထုတ်ပြန်ထားပါတယ်။ရသေးတောင်မျိုးနဲ့ချိန်ကာလီဘက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကိုးတန်ကောက်ကျေးရွာနောက်မြောက်ဘက်မောင်တော်ငူမော်ကာလန်ပင်နီးမှာညမသမတော်ဗူဒီတောင်ချီဆိုင်စကကဆ5လက်အောက်ခံခလရ233နဲ့နေကြဆောက်ရဲတပ်ဖွဲ့တို့ပူးပေါင်းအင်အားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က15ဦးကြာဆုံးခဲ့တယ်လို့အေဘက်ကလည်းထိခိုက်ကြာဆုံးမှုရှိခဲ့တယ်လို့အေဘွဲကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ဘက်ကဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကရတိတ်တော်မြို့နယ်ကိုးတန်ကောက်ကျေးရွာနီးမှာရှိတဲ့စန်းကန်ချောင်းတရာနီးမှာနေကြာဆောက်ရဲတွေစီးနင်းလိုက်ပါလာတဲ့ကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရလို့အရသာရင်မောင်းသူနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးရင်နောက်လိုက်သူနဲ့နေကြာဆောက်ရဲတပ်ဖွဲ့ဝင်4ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲတွင်အရသား2သိန်းနီးပါးနေရဆုတ်ခွာစစ်ပေးတင်းဆောင်နေရပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်ကတော့တိုက်ပွဲကြောင့်အရသားထိခိုက်ဒိဆုံးမှုတွေနေရဆုတ်ခွာနေရတဲ့အခြေအနေပေါ်ဆိုရင်ကြောင့်လည်းအထူးသဖြင့် COVID-19 ကပ်ရောဂါကာလမှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့တိုက်တွန်းထားပြီးမဲ့တိုက်ပွဲမရတတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
လက်နက်ကန်မီးပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ကြီးနယ်ကြောက်ဖြူမြို့နယ်တွေမှာပြည်ထောင်စုနေနေကစားလို့တန်တရားနဲ့ဖမ်းဆီးခံထားသူကိုယ်ဦးထဲမနေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။ရန်ကြီးမြို့နယ်အလီချောင်းကြီးရွာကဒေသခံ6ဦးကိုတော့ပြည်ထောင်စုနေနေမှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးမြင့်လင်ကပြောပါတယ်။ည
ောင်းညောင်းမောလုံးမိုင်ကဖမ်းတာလို့လည်းငေါ်ရဖမ်းတယ်။ငေါ်ရခိုင်ပြည်ကတရားကိုညှိထွက်ဆိုတဲ့အတော့ညှိမှာမှတ်ထားတယ်။နာတာဆိုင်နိုင်လာမှာလေဆောင်ကြတာတရားကိုပေါင်းခိုင်းနေမြေတွန်းဆိုတာစိတ်ဆူရရှိတော့ဆီမြတ်တိကိုခိုင်းနေဒီကိုရပြီးနာတာနိုင်လာမှာတော့ဆိုမြေတွန်းဆိုတာကျွန်တော်အောက်ပြန်မှုဒီကိစ္စထားလို့ဆိုရမယ်သူကလေဆောင်လို့ပြတော့နောက်နေပြီဒါကြောင့်စိတ်မပြောခဲ့တယ်အားလုံးမပြောရခါခါခါရပါတော့တယ်ရှားရကျွန်တော်တော့မရှိသေးပါဘူးသူကဒီမတ်တိကျွန်တော်မတ်တိကိုမသိဘူးကျွန်တော်မသိဘူးစိတ်တည်းမရပါမရှိသေးလို့ကျွန်တော်မကြံတော့ဟုတ်ပါနဲ့ရှိသေးတော့ဒီရတော့တော့ကနေတော့ကျွန်တော်ဒါတကယ်သိစီလို့ရှိရတဲ့ဘာလာတော့မျိုးဘာလာတော့ကောင်းချင်မို့အောက်ကမရှိသေးပါဘူ
း။ရှောင်းလေကြီးကဟာကြောက်ပြူရန်ကုန်ကလိုင်းတွင်းမှာတည်ရှိတာဖြစ်ပြီးဒေသခံများစုကလေယာဉ်လုံငန်းနဲ့ငါးဖန်းလုံငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖန်ဆီးခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့အလီရှောင်းကြီးကအုပ်ချုပ်ရေးမှူးဦးမြင့်လင်ကဆက်ပြောပါတယ
်။ငါကတော့ဘာဖြစ်ချင်လို့လဲကိုကဒီလိုဖြစ်တာတော့မကူဘူးပေါ့။ဘာလို့ဖြစ်ကြလဲတကယ်ရဲ။ကိုကတိတ်နေကြတယ်ကိုကကျွန်တော်တို့ကအောက်ဆုံးရှင်ကြည့်တယ်လို့ကောင်းတဲ့မော်ဒယ်နဲ့မျိုးကြိုးနေတယ်လူကလည်းမရှိဘူး။အောင်းလုံးကဒီရချက်ကျလာစီဒီတက်စ်နဲ့ကျွန်တော်ကစိတ်ကြိုးတော့မလို့ထုတ်ပြန်နေတယ
်။စနေနေ့မှာပဲကြောက်ဖြူမျိုးနဲ့စိုင်ခုံကြီးရွာကအောက်ချုပ်ရေးမှူးပါဝင်ဒေသခံ၂ယောက်ကိုတစ်ပေါက်တုံရေတက်စကန်ကဖမ်းဆီးတော့တယ်လို့လေဒေသခံရွာသားတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရောတည့်နေ့ဟောကအနောက်ပိုင်းဒီနေ့မနေ့ပိုင်းဟော၃နိုင်လောက်က၃နိုင်ကျော်လောက်ကနေရောဒီအဲ့တော့တိပတ်တော်ကြီးတဲ့စံတန်နဲ့ကျွန်တော်လည်းပြောရောလာပါလေအဲ့တုန်းကဒီလိုလုံးကိုဝိုင်းပြီးတော့ပြောရလူတွေဟိုရောက်ကြလို့မိမတော့အကုန်လုံးကိုစံတန်ကျောင်းကိုခေါ်ပြီးတော့ဖြစ်ပါတယ်အဲဆေးဖြစ်ပြီးတော့အဲ့ဒီတည်းမှာဟိုဖုန်းထဲမှာတင်ပြရတဲ့ပုံစံကြည့်တယ်ဆိုရင်နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောညနေဟိုညနေတနေ့လောက်ကိုဟိုတိပတ်တော်တိပတ်တော်ကြီးတဲ့စံတန်ကိုခေါ်တော့ပါတယ်အဲ့မှာအောက်ဆုံးမှုကခေါ်တော့တယ်ဆိုပါတယ်အဲသူတို့ဘောင်းကတော့ကျွန်တော်ဖြစ်တော့ပါ
တမ်တော်ဖက်ကတော့ဒေသခံတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးအတိမပြုတ်နိုင်သေးကြောင်းတမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းကြီးကပြောပါတယ်
။ခုနဗရန်မီတဲ့သတင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ချင်းတော့ကျွန်တော်တို့ဟိုစီစစ်ပေးပါမယ်။ဒါပေမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့သက်ဆိုင်ရာနေနေကအာဏာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာစုံလမ်းကြည့်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကြောင်းနဲ့ရတဲ့တောင်မျိုးနဲ့ဖက်တွေမှာလည်းပြည်ထောင်ရဲ့ပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရတာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကပြောဆိုထားကြပါတယ်။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားပါတယ်။
လာမယ့်နိုဝင်ဘာလရဲ့ကျင်းပမယ့်ယူကောက်ပွဲမှာလက်နက်ကင်ပရိပခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေမဲပေးကွင်းဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကျင်းပဖို့လေးလလောက်သာလိုတော့တဲ့ယူကောက်ပွဲမှာစစ်တမ်းကြောင့်တိမ်းချောင်နေရတဲ့တိမ်းနဲ့ချီတဲ့မဲဆန္ဒရှင်တွေမဲပေးနိုင်မဲ့အခြေအနေတွေကမရေမရာဖြစ်နေတဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းကစိုးရိမ်နေကြတာပါ။တိုင်းနဲ့ချီရဲ့စစ်ပေးဆောင်ဒုက္ခတွေတွေရှိနေတဲ့ရခိုင်ပြည်နယ်မှာဆိုရင်လေတိုက်ပွဲတွေကဆက်လက်ပြင်းထန်နေတာကြောင့်မဲပေးနိုင်ဖို့အခက်ကြုံနေရတယ်လို့ရခိုင်ဒီမိုကရေစီပါတီကအထွေထွေအတွင်းရေးမှူးဦးမျိုးကျော်ကပြောပါတယ်
။သမတော်ရဲ့လက်နက်ကန်ဖွဲ့စည်းရေးကနေပြီးတော့ဒီမဲပေးနိုင်ဖို့အတွက်အပြစ်ခရမယ်။သူတို့ဘက်ကနေပြီးတော့အဲ့လိုဟိုကြေညာချက်လို့ဟာမျိုးသတင်းထုတ်ပြန်တာမျိုးလုပ်ပေးတယ်ဆိုရင်တော့လုံးချုံဟုံးတစ်ခုအဆင့်တစ်ခုဖြစ်တဲ့အတွက်မှာမဲပေးနိုင်တဲ့အဆင့်မှာတော့ဖြည့်ရောက်လာမယ်လို့ထင်တယ်။စည်ရင်ရဆိုရင်နှစ်သိန်းကျော်စည်ရင်ကစေဘေးဆောင်စခန်းမှာရှိတယ်ဗျ။နှစ်သိန်းကျော်လောက်စည်ရင်ပေါင်းနေတယ်ဆိုရင်ဒါပဲဒီအဲ့ဒီမှာကျွန်တော်တို့တစ်သိန်းအထက်ကတော့နေပြီးတော့လက်ဆန္ဒရှိနေဖြစ်မယ်လေ။တစ်သိန်းကျော်တော့ပြည်သူတွေကတော့သူတို့မဲပေးမဲ့ခွင့်ရည်ဆုံးရှုံးဖို့ရှိတာပေါ့
။တမန်ဦးဝင်းမြင့်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးနိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်တာကြောင့်မဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဖို့လိုတယ်ဆိုပြီးပြည်အောင်စုရေကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့နေကြည်တော်မှာပြီးခဲ့တဲ့လာဇန်တွေ့တဲ့အချိန်မှာပြောဆိုထားပါတယ်။ကချင်ပြည်နယ်ပြည်သူ့ပါတီအတွင်းရေးမှူးဒေါ်ရဲဘူးကတော့
ဒုက္ခတွေပါပါဝင်ခွင့်ရအောင်စီစဉ်ဖို့လိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်။ယူစီစီဝေးမှာပြောတာကတော့မဲထက်တဲ့ပတ်သက်မှာပတ်ပုံတင်မရှိနဲ့ရတယ်လို့ပြောရတယ်ဒါမဲ့တက်ရှိအောက်ချင်မှာတော့ဒီမတ်ပုံတင်နဲ့စီစစ်နေလို့လည်းရှားရပါတော့အဲ့ဒါကိုလည်းကျွန်တော်တို့ကဘယ်ဟာမှန်တယ်လဲဆိုတာပြန်ပြောကြည့်ရမှာဖြစ်ပါတယ်တကယ်လို့မတ်ပုံတင်နဲ့စီစစ်တယ်ဆိုရင်အဲ့ဒါကိုက
ဒီအောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်စင်းရင်တွေကိုလောင်မဲ့စနေနေ့ကစလို့ထုတ်ပြန်ပေးသွားမယ်အကြောင်းကြေညာထားပြီးမဲပေးခွင့်ရှိသူတွေပါမပါအချက်အလက်မှန်မှန်စာရာတွေကိုစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသတချို့မှာတော့စစ်ဘေးရှောင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစုဆောင်းနေပေမဲ့မဲပေးတဲ့လုပ်ငန်းစ ပြောပါတယ်
။ကျွန်တော်ဒါဒီသူ့မဲ့သိရအောင်တော့လားစီးဒီတစ်ဖုံဆောင်ရဖြစ်တင်တယ်လို့ကျွန်တော်လည်းယူဆလာတယ်နော်။မဲ့သိကမရှိရအောင်။ငါချိုးအိမ်မှမပါတာလို့ချိုးလည်းမဟုတ်ဘူးလို့မရှိတာလို့ဒီလိုထွက်သွားတဲ့ဟာကြီးတော့အဲဒီနည်းတော့စဉ်းစားပြည့်တယ်လို့ကျွန်တော်ဆိုရတယ်။ဒါဆိုဒီ190စီပြောင်းလို့သားကတော့တောင်းနေလို့ဆိုရင်ကျေတက်တော့တာကစဉ်းစားပြည့်တယ်လို့ယူဆတယ်
။လက်နက်ကင်ပရိပခါရှိနေသေးဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းဘက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရင်မှုဦးနေဆန်ဦးကတော့စစ်ဆောင်ဒုက္ခသည်တွေလာမကဒီဘကပြန်လာတဲ့ရွှေပြောင်းအလုံသမားတွေပါမဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်
။အဲဒီကနေမှရှိတဲ့ဟိုကဒီတိုင်းတာပြည်သူတွေနဲ့ဆက်နွယ်ရှင်တွေအားပေးခြင်းနဲ့ဆုံးရှုံးဖို့အတွက်တက်ဆိုင်ရာဟိုမျိုးနဲ့အထူးသဖြင့်အချို့ကြီးအကြီးဌာနရဲ့နောက်ကျွန်တော်ရက်ကြီးစည်းတွေနဲ့ပေါင်းပြီးတော့သူတို့တက်ဆိုင်ရာရှင်းကွက်ရှင်းရာတွေမှာပါတဲ့စည်းတွေကိုအထူးသဖြင့်အချို့ကြီးအကြီးဌာနအတူတူပြည်သူတိုင်းရဲ့စည်းတွေရောတက်တင်ရဲ့ဆက်နွယ်ချက်နဲ့ရှင်းသုံးဆောင်နေလေရှိပါတယ်ဆရာမဟုတ်ကဲ
့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကတော့ကချင်ကရင်ရှမ်းနဲ့ရခိုင်ဒေသတွေမှာအိုးအိမ်စွန့်ခွာခိုးလုံနေရသူဦးရေ 2,400 ကျော်ခန့်ရှိတယ်လို့ခန့်မှန်းထားပါတယ်။ခန့်မှန်းချက်အရကချင်ပြည်နယ်မှာလူဦးရေ 9,200 ကျော်၊ရှမ်းပြည်နယ်မှာလူဦးရေ 10,000 ကျော်၊ကရင်ပြည်နယ်မှာလူဦးရေ 9,600 နဲ့ရခိုင်ပြည်နယ်မှာတော့2012ခုနှစ်ကပရိပခရေကြောင့်နေရစွန့်ခွာခဲ့ရသူ 13,000 ဝန်းကျင်လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာလက်တလုံးဖြစ်ပွားနေတဲ့လက်နက်ကင်ပရိပခါတွေကြောင့်နောက်ထပ်လေနေရဲစွန့်ခွာထွက်ပြေးသူတွေတိုးလာလျက်ရှိပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလတောလာလှုပ်ရှားမှုကန့်သတ်ထားချိန်မှာနောက်ထပ်မြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားတယ်ဆိုတဲ့သတင်းကိုပြောပြပေးပါမယ်။ကျွန်မအေးမှာပါ။မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြာစောင့်ဝင်နေရေးအခက်အခဲတွေကြုံနေရချိန်မှာကိုကိုကိုအဆုံးစီရင်တဲ့အဖြစ်တွေနဲ့ကြုံနေရပြီးအခုနောက်ထပ်တစ်ယောက်တိုးလာတဲ့အတွက်၉ယောက်ထိရှိသွားပါပြီ။အခုနောက်ဆုံးအဆုံးစီရင်သွားသူနဲ့ပတ်သက်လို့မလေးရှားခြေဆိုင်ငါးရဲအကူအညီပေးရေးအဖွဲ့ကယကံမြစ်တာရှင်ပရဟိတအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့အခုလိုပြောပြပါရယ်
။ဒီပုံမျိုးကပဲတက်စီနေပေါ့နော်။ပဲတက်ပြီးနေတိုက်ပင်းအောင်ဆက်တိုက်ပင်းမျိုးမှာဆက်သွားတော့ပေါ့။အခုအလုပ်တွေမှာပဲအလုပ်ထဲမှာပဲဆိုတော့ဈေးချနေတာပါပဲ။အလုပ်ထဲမှာလည်းဈေးချနေတာသူတို့ကတော့အားလုံးကတော့အဲဒါပြတရားမဝင်ဘူးမှကျွန်တော်တို့မှာတော့တရားမဝင်တဲ့အလုပ်သမားတွေပဲ။အလုပ်ကတော့ရှိတယ်။တရားမဝင်အလုပ်သမားတွေပဲ COVID-19 ပြီးတော့မှမှအော်ကျန်စားကြတော့မှတပတ်မှ3ရက်လုံးနဲ့လောက်ရတယ်3ရက်လုံးနဲ့လောက်ရတယ်ပေါ့နော်အဲ့ဒါမျိုးလေးနေအာသူတို့ကဘယ်လိုပြောမလဲမှာသူတို့စိတ်ပြင်းမှုတွေပါဖြစ်ပါပဲဒါတွေကအရောဘယ်လိုပြောမလဲသူတွေစိတ်ညစ်တဲ့အပိုင်းလေးတွေရှိပါပါမှာအဲ့ဒ
ါအခုနောက်ဆုံးအဆုံးစီရင်သွားသူဟာစောက်လို့ရေးလုပ်ငန်းခွင်ထဲမှာပဲအဆုံးစီရင်သွားသူဖြစ်ပြီးအသက်20ကျော်အရွယ်မြန်မာနိုင်ငံမကွေးတိုင်းကလို့လည်းဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကရှစ်တောင်းလို့တမ9သိန်းခွဲကျော်အလုပ်လုပ်ကင်နေပြီးတရားဝင်နေထိုင်လုပ်လုပ်ကင်ခွင့်မရှိသူ2သိန်းခွဲလောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ကပ်ရောဂါကြုံနေရတဲ့မလေးရှားနိုင်ငံမှာလုပ်ငန်းတွေအတော်များများရပ်နားထားရတဲ့အတွက်မြန်မာအလုပ်သမားအများအပြားအလုပ်လက်မဲ့ဖြစ်နေရသလိုတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးမှုတွေနဲ့လည်းရင်ဆိုင်နေရချိန်မှာကိုကိုကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်နေတာပါ။လက်တလုံးမှာတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနိုင်ငံသားတွေတဲကနေရပ်ပြန်လို့ကြောင်းစည်ရင်ပေးသွင်းထားသူ9000လောက်ရှိနေတယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ကယကံမြစ်တာရှင်ပရိတ်တာအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့သူတို့ပြည်နယ်ဘက်မှာလည်းနေရပ်ပြောင်းခြင်းသူအများအပြားရှိနေတယ်လို့လည်းပြောပါတယ်
။နေရပ်ပြောင်းခြင်းလည်းလူဤဘုံမှာတော်တော်များတယ်ကျွန်တော်နေတာဤဘုံမြို့မှာအများကြီးပါပဲ။ဒါပေမဲ့လို့ဆိုတော့အချိန်ကကြီးနေကြတော့ဟောတော့မှာအချို့ပြောင်းခြင်းလည်းလူတွေအများကြီးပဲနေတိုင်းပြေးနေတာ။ဘယ်တော့ပြောင်းလို့ရမလဲ။ဘလို့သွားလို့
ဒီကနေ့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြန်ပ ဒီနေ့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ရန်ပြောရမယ်ဆိုလို့ရှင်တော့
American တန်ရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်သူ33သိန်းကျော်ရှိပြီး33,800ကျော်သေဆုံးခဲ့တယ်လို့ကူးစက်မှုတွေလည်းဆက်တိုးနေပါတယ်။ရောဂါမပြတ်ပေါင်းထိကျုံရေးဂျိုးပန်းမှုတစ်ခုအနေနဲ့လူတွေကိုနှာခေါင်းစည်းတွေတပ်ဖို့ကျေကျေပြန့်ပြန့်တိုက်တွန်းလာနေပါတယ်။ Game for a Walk ရဲ့သတင်းလောကိုတင်ပြပါမယ်။ကျွန်တော်သိထိုင်ဦးပါ။ Wisconsin ပြည်နယ် Elkhart Lake မြို့မှာကျင်းပတဲ့ Indy Golf ပြိုင်ပွဲကိုလူတွေထောင်နဲ့ချီပြီးရောက်လာခဲ့ကြပါတယ်။ COVID-19 ရောဂါနေရာနဲ့ပြန့်နှံ့ကူးစက်မှုတွေကြောင့်နိုင်ငံတော်ကားပြိုင်ပွဲတွေကိုပိတ်ထားခဲ့ပြီးပထမဆုံးပြန်ဖွင့်ပေးတာပါ။လာတဲ့လူတွေနှခေါင်းစည်းတက်ရမယ်လို့ပြောထားပေမဲ့မဖြစ်မနေတက်ရမယ်လို့တော့စီကံချက်ထုတ်မထားပါဘူး။ကားပြန်ပွဲလာတဲ့သူတို့ဖြစ်တဲ့ Matt Buck ကဒီကားပြန်ပွဲကကမ္ဘာမှာအကောင်းဆုံးပြန်ပွဲဒီတော့လူတွေကကြိုပြီးတော့အထူးသတိထားကြတယ်။ကျွန်တော်ကတော့အပြင်ထွက်ရတာမစိုးရိမ်မိပါဘူးဆိုပြီးပြောသွားတာပါ။နောက်ထပ်ကားပြန်ပွဲကိုလာတဲ့သူတယောက်ဖြစ်တဲ့ Jim Cosarek ကတော့ဝန်ထမ်းတွေမောင်းတဲ့သူတွေအားလုံးကနှာခေါင်းစည်းတွေတက်ထားကြတယ်။လာကြည့်အားပေးတဲ့သူတွေကတော့လူတိုင်းအလောက်မတက်ကြဘူးလို့ပြောသွားတာပါ။ Florida ပြည်နယ်ကတော့ဒီသတင်းပတ်တွေအတွင်း COVID-19 ရောဂါကူးစက်မှုအကြီးအကျယ်တိုးလာတဲ့နေရာပါ။လူအများသွားလာတဲ့ Disney World လိုနေရာတွေလအတန်းကြာပိတ်ထားခဲ့ပြီးပထမဆုံးအကြိမ်ပြန်ဖွင့်ပေးပါလေ။ပြပွဲတွေရှိတဲ့နေရာတွေမှာနှာခေါင်းစည်းမဖြစ်မနေတက်ရမယ်လို့စီကံသတ်မှတ်ထားပါတယ်။အမေရိကန်လက်ထောက်ကျောင်းဝါရေးဝန်ကြီးရေတပ်ဗိုလ်ချုပ်ကြီး Brett Giroir ကတော့လူတွေနှာခေါင်းစည်းတက်တဲ့လို့ ABC ရုပ်သံကိုအခုလိုပြောပါတယ
် It's really essential to wear masks and for this to work
လူတွေကြားသွားတဲ့အခါနှာခေါင်းစည်းမချစ်မနေတက်ဖို့လိုပါတယ်တက်ထားတဲ့အတွက်တခြားသူတွေစီပိုးအမုံအမွားတွေလွင်သွားတာတွေရောသွားစေနိုင်ပါတယ်ဒါကြောင့်ယောဂါကူးစက်မှုအများဆုံးဖြစ်နေတဲ့နေရာတွေမှာ90ရာခိုင်နှုန်းသောလူတွေနှာခေါင်းစည်းတက်ဖို့လိုအပ်ပါတယ်မတက်ဘူးဆိုရင်ယောဂါထိန်းချုပ်ရေးကိုအောင်အောင်မြင်မြင်လုပ်နိုင်မှာမဟုတ်ပါဘူး
တပ္ပရဒေါ်နယ်ထရန့်ကတော့နှာခေါင်းစည်းတက်တဲ့ကိစ္စသတင်းပတ်အတော်ကြားလက်မခံပဲနေခဲ့ပြီးမှပြီးခဲ့တဲ့ရက်ပိုင်းဝါရှင်တန်မြို့နားက Border Reef စစ်ဆေးရုံကိုသွားပြီးစစ်မှုထမ်းတွေဂျမားကြီးဝန်ထမ်းတွေကိုတွေ့တဲ့အချိန်ပထမဆုံးသူနှာခေါင်းစည်းတက်ခဲ့ပါလေ။သူကအခုလိုပြောပါလား
I think when you're in a hospital especially in that particular setting
ဆေးရုံကိုသွားတဲ့အခါမျိုးအထူးသဖြင့်စစ်သားတွေလူတွေအများကြီးနဲ့တွေ့ပြီးပြောဆိုရတဲ့အနေအထားမျိုးရုံးခန်းမှာနေ့စဉ်ပုံမှန်ကြီးကျက်လှုပ်ရှားရတဲ့အခြေအနေမျိုးမဟုတ်ဘူးဆိုရင်ဒီလိုနေ့တွေမှာနှာခေါင်းစည်းတက်တာတိတ်ကိုလိုအပ်ပါတယ်။ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ကနှာခေါင်းစည်းမတက်ရဘူးလို့ဘယ်တော့မှမဆန့်ကျင်ခဲ့ပါဘူး။ဒါပေမဲ့နေရာနဲ့အချိန်လိုအပ်တယ်လို့တော့ကျွန်တော်ထင်ပါတယ
်။ပြည်ထောင်စုနိုင်ငံကမှလည်းနှာခေါင်းစည်းတက်ဖို့စီကံချက်ကိုဒီနေ့ကြက်ကြက်ခိုင်တွင်မဲ့သဘောမျိုးဝင်ကြီးချုပ်ဘော်ရီဂျွန်ဆန်ကပြောပါတယ်။စကော့တလန်ကဈေးဆိုင်တွေမှာဈေးဝယ်ရင်နှာခေါင်းစည်းမချွတ်မနေတက်ဖို့ဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ဘော်ရီဂျွန်ဆန်ကသူ့အိမ်တော်ကနေအွန်လိုင်းကမေးချေခံတာမှာအခုလိုဖြေကျသွားတော့ပါ
But face coverings, yes, we increasingly think that we've got to be very...
ခေါင်းစည်းတက်တာနဲ့ပတ်သက်လို့ကန့်သက်တဲ့နေရာတွေမှာကိုတွေ့နေကြမဟုတ်တဲ့လူတွေနဲ့တွေ့ဆုံပြီးတဲ့နေရာတွေကူးသန်းသွားလာတဲ့နေရာဈေးဝယ်တဲ့နေရာတွေမှာမဖြစ်မနေတက်ဖို့မျက်နှာကိုကာထားဖို့ကျွန်တော်တို့ဒီထက်ပိုပြီးတော့တွန်းတွန်းတက်တက်လုပ်ရပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုမှာလည်းနှာခေါင်းစည်းတက်ရေးဟာယောဂဖို့မပြတ်ပေါင်းကာကွယ်ဖို့တခုတည်းသောအရေးတကြီးလုပ်ရမယ်ကိစ္စလို့အမေရိကန်လက်ထောက်ကျန်းမာရေးဝန်ကြီး Brett Giroir ကABC ရုပ်သံကိုပြောဆိုပါတယ
် You really got to stop the bars you've got to decrease restaurant capacity you've got to
ရေးဆိုင်တွေကိုတားမြစ်ရပါလိမ့်မယ်စားသောက်ခန်းတွေမှာလူတွေလက်ခံတဲ့အရေးအတွက်ရှော့ရပါမယ်လူအချင်းချင်းခက်ခွက်ခွာနေရမယ်အများပြည်သူကြောင့်မှလူတွေနှာခေါင်းစည်းတက်ရမယ်ဒါကမဖြစ်မနေလိုအပ်တာပါ နောက်ပြီးလက်ကိုတန်ရှင်းစင်ကြအောင်ဆေးရပါလိမ့်မယ
်ဒီလိုကျမ်းမာရေးရဂါခွဲတဲ့စီကံချက်တွေကိုလိုက်နာကြမယ်ဆိုရင်အမေရိကန်ပြည်ထောင်စုတဝန်ပြီးခဲ့တဲ့သတင်းဘက်ကအရင်ကမဖြစ်စဘူးတရက်ထဲမှာရင်စံချိန်တင်လောက်အောင်အချိန်တော်တော်များများတိုးလာနေခဲ့တဲ့ကိုဗစ် -19 ရောဂါကူးစက်မှုတွေကိုထိန်းချုပ်ခံထားနိုင်မယ်ဆိုပြီးလက်ထောက်ကျန်းမာရေးဝန်ကြီး Brett Giroir နဲ့အမေရိကန်ကျန်းမာရေးရာရှိတွေယုံကြည်ထားကြကြောင်းပါခင်ဗျာကျွန်တော်သိတတ်ပြီပ
ါအခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့သတင်းပတ်တွင်ရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာရဲတားတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တဲ့အပေါ်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်တိုင်းပြည်နယ်မြောက်ပိုင်းမှာတော့လက်နက်ကိုင်ပြည်ပခအစီအမြင့်တဲ့နေဆက်ဖြစ်ပြီးအရသာတွေဖန်စီခံရတာထိခိုက်ဒဏ်ရာရတည်ဆိုးနာရတဲ့အချိန်အာရမပြုချိန်ခံရလို့ဆိုပြီးဒေသခံမျိုးသမီးတူကရဲစခန်းမှာကိုယ်တိုင်သွားပြီးအမှုဖွင့်နေတာတော့မှရှိထားပါတယ်။တနက်ကန်ဒီပခတွေအတွင်းအရသာတွေဘေးဒဏ်သင့်ရတာတွေအပေါ်အမှန်တရားနဲ့တရားမျှတမှုရအောင်လုံဆောင်နိုင်ခြင်းရှိပါသေးရဲ့လား။တနက်ကန်ဒီပခတွေရောပါပြီးရေးချမ်းတဲ့အချိန်ကြီးပြန်တီဆောက်နိုင်တဲ့အလားအလာရောရှိပါသေးရဲ့လား။2020ရွေးကောက်ပွဲအလွန်မှာရင်းနှီးရေးလုပ်ငန်းစဉ်ပိုးပြီးတိုးတက်လာနိုင်မယ့်အလားအလာကရောဘယ်လိုရှိပါသလဲ။စာရာတွေနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်အိုင်ဝါပြည်နယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပါဝင်ဆွေးနွေးထားပါတယ
ဟုတ်ကဲ့ဒေါက်တာဆိုင်းခွင့်မောင်နဲ့ကိုသိန်းထွန်းစံ UI ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါကျွန်တော်တို့ကလည်းဒီလိုဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ရှိပါ
တယ်ဟုတ်ကဲ့ပါဆိုတော့ဒေါက်တာဆိုင်းခွင့်မောင်ကဒီကယ်လီဖိုးနီးယားခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဆိုတဲ့အခါကျတော့ဆရာတို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအနေနဲ့မြန်မာနိုင်ငံရှမ်းပြည်နယ်ခြေနဲ့ပတ်သက်ပြီးတော့ဘာတွေများလုပ်ဆောင်နေတာရှိပါသလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကယ်လီဖိုးနီးယားရှမ်းအဖွဲ့အနေနဲ့ကကျွန်တော်ရှမ်းပြည်နယ်မှာအခုတိုက်ပွဲတွေဖြစ်ပြီးတော့မှဒုက္ခတွေအများကြီးရှိနေတယ်ဆိုတော့ကျွန်တော်ရှမ်းအဖွဲ့အနေနဲ့ကျွန်တော်ရှမ်းပြည်နယ်မှာရှိတဲ့စစ်ပြည်ဒုက္ခတွေကိုကျွန်တော်တို့ကူညီပါတယ်တပ်နိုင်တဲ့လောက်ကူညီတယ်နောက်ပြီးတော့ကျွန်တော်ရှမ်းပြည်မှာဖြစ်ပြနေတဲ့အခုတိုက်ပွဲတွေဒုက္ခရောက်နေတဲ့ဒီပြည်သူတွေကိစ္စကျွန်တော်တို့ဒီမှာရှမ်းပြည်မှာရှိတဲ့ရှမ်းကောင်းဆောင်တွေနဲ့လည်းဆက်သွယ်တယ်သူတို့နဲ့လည်းဆွေးနွေးပါတယ်ပြီးတော့မှကျွန်တော်တို့အဲရှမ်းပြည်အတွက်ငင်းချမ်းကြီးဖြစ်စဉ်ငင်းချမ်းကြီးဆွေးနွေးတွေ့ပွဲမှာလည်းကျွန်တော်တို့အနေနဲ့သူတို့နဲ့ဆွေးနွေးတိုင်ပြီးနဲ့ပြီးတော့ကျွန်တော်တို့လည်းအကြံပြုပါတယ
်ဟုတ်ကဲ့ခင်ဗျကိုသိန်းထွန်းဆောင်ကကြတော့ဒီနောက်ကော်လိုင်းနာခြေဆိုင်အမေရိကန်ရခိုင်သူမှုဖွဲ့စည်းရဲ့ဒုတိယဥက္ကဋ္ဌဆိုတော့ကိုသိန်းထွန်းဆောင်တို့အဖွဲ့ဒီနေ့ရောရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့ဘာကညာလှုပ်ဆောင်နေပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တော့ကော်လိုင်းနာမှာနေပါတယ်ဒါပေမဲ့ဒီ African American community American community ဆက်ကြည့်ရတယ်ကျွန်တော်တို့အတိုင်းတန်နဲ့ပတ်စည်းထားတာဖြစ်ပါတယ်ကျွန်တော်ရဲ့ base ကတော့ Iowa ပြည်နယ်မှာရှိပါတယ်ဒါပေမဲ့ဒီကျွန်တော်တို့က501 group American နိုင်ငံရဲ့ပတ်တရားဝင်လူမှုအဖွဲ့အစည်းမှတ်ပုံအဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ကအခုလက်ရှိကတော့ဒီခိုင်ပြည်မှာဒီစစ်ကြောမှုတွေဖြစ်ပေါ်နေတဲ့အသက်ခံနေရတဲ့တော့ IDP တွေတာမျိုးတွေရွာတွေပြည်ပြည်လူတွေတိတ်နေချင်းပြီးခက်ခဲနေရတယ်။အဲ့ဒီဟာတွေအားလုံးကိုကျွန်တော်တို့အခုညီပေးလျက်ရှိပါတယ်။အဲ့ဒါကြောအခြေအနေကပြီးတော့ဒီအခြေအနေနဲ့ကျွန်တော်တို့ကဒီခက်ပြည်နယ်မှာဖြစ်ပြနေတဲ့ဟာတောက်လျှောက်ပေါ့။လူခွင့်ရချိုးပေါမှုတွေအစိုးရရဲ့ဒီဟိုကဒီတရားလုပ်မှုတွေအဲ့ဒီဟာတွေကိုတောက်လျှောက်စောင့်ကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတွေကအပွဲစီတွေကိုတို့တည်ပို့တဲ့နိုင်ငံတော်မီဒီယာတွေကိုတည်ပို့တဲ့ပြီးတော့အရေးယူဆောင်ရွက်ပေးဖို့လည်းအမေရိကန် UNHRC ပြီးတော့ Amnesty International Human Rights Watch ပြီးတော့ US Congress တို့အလုပ်တွေနဲ့အမေရိကန်ပြည်သူတို့ချီးကျူးပြီးတော့ advocacy အလုပ်တွေလုပ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဘယ်လိုဆိုင်ပြီးမအောင်ရှမ်းပြည်ကရှင်ကြည့်မယ်ဆိုရင်တော့ရခိုင်ပြည်လောက်အခြေအနေတော့မဆိုးဘူး။ဒါပေမဲ့လုံးလုံးငြိမ်ငြိမ်သေးတာလည်းမဟုတ်ဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကိုပဲဒီကြောင်မဲဘက်မှာအလားတက်ကပြစ်သက်လို့တည်သွားရပြီးတော့အဲ့ဒီအပေါ်မှာကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့တယ်ဆိုတော့ဘရော်ဆိုင်တွေ့မုံတို့အနေနဲ့ရှမ်းပြည်ကလက်ရှိအခြေအနေဒီပေါ်မှာဘလောက်အထိစိုးရိမ်မှုရှိပါသလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်ရှမ်းပြည်ကတော့တကယ်ဆိုရင်ကျွန်တော်တို့ခံခဲ့ရတာခံနေရတာကျွန်တော်တို့စစ်ဖြစ်နေတာပြဿနာတွေဖြစ်နေတာနှစ်ပေါင်း60နဲ့နှစ်တည်းတည်းရှိသွားပြီကျွန်တော်ကျွန်တော်ရှမ်းတမတော်ဘောလေးရှမ်းတော်လန်ရေးဖွဲ့ကလက်နဲ့ခိုင်တော်လန်တာ1958ခုနှစ်ကတည်းကစတော်လန်တာဆိုတော့ကျွန်တော်ရှမ်းပြည်မှာတိုက်ပွဲတွေဖြစ်နေတာက60မိနစ်တုံးဖြစ်ခဲ့ပြီဒီ60မိနစ်လုံးလုံးမှာဖြစ်နေတဲ့ဒီတိုက်ပွဲတွေမငြိမ်မသက်မှုတွေကျွန်တော်တို့အဲ့ဒီမှာမတရားနှိပ်စက်ခံရတာတွေကျွန်တော်ရှမ်းပြည်လူထုတွေဘလောက်ထိဒုက္ခဆင်းရဲရောက်ရတာဆိုတာနှစ်ပေါင်းက60ကျော်ဆိုတော့စဉ်းစားကြည့်လို့ရှိရင်တော်တော်ကိုဆူဆူဝါးဝါးဖြစ်ခဲ့တယ်
ဆိုတော့အထူးသဖြင့်ကကျွန်တော်တို့1996အဲ1998ခုနှစ်လောက်မှာဆိုရင်တို့ကကျွန်တော်တို့ပမာအာတမတော်ကနေပြီးတော့ဖြက်လေးဖြက်စနစ်နဲ့ကျွန်တော်ရှမ်းပြည်ကိုအကြီးကျယ်စစ်စီရေးလုပ်တာကျွန်တော်ရှမ်းတွေကထောင်ပေါင်းများစွာကျွန်တော်တို့ဒုက္ခရောက်တယ်ရွာပေါင်းစုံ4000ကျော်5000အထိကိုမိရှို့ဖြစ်ကြည့်ခါရတယ်ပြီးတော့ကျွန်တော်ရွာသားတွေအကုန်လုံးထောင်ကနန်းတည်ကြတယ်ပြီးတော့မှတောင်ကနန်းသိန်းကနန်းထွက်ပြေးရတယ်အခုဆိုရင်ကျွန်တော်တို့ရှမ်းတွေကအခုရိုးတရားတို့အဲ့ဒီတေးုပ်ပြည်တို့ရောက်သွားတာကလည်းသိန်းကနန်းရှိတယ်ဆိုတော့ကျွန်တော်တို့ရှမ်းပြည်မှာဖြစ်နေတဲ့ဒီပြဿနာခုနပြောတဲ့လက်နက်ကင်ပြဿနာတိုက်ပွဲပြဿနာကျွန်တော်တို့ရှမ်းပြည်သူလူထုတွေမတရားဖန်ဆီးနှိမ့်ဆက်ခါတာတက်ခါတာမသိမ်းချင်းခါတာတွေကนี่ป้อง60จอအခုတည်းလည်းဖြစ်နေတုံးပဲဆိုတော့အခုခုနပြောတဲ့အတိုင်းပဲကျွန်တော်တို့လုံခဲ့တဲ့နေ့3ရက်ကပဲကျွန်တော်တို့ပြည်သူလူထုတွေကမခံနိုင်လို့ကျွန်တော်တို့ကြောက်မဲမြို့နယ်မှာလူတွေက2000ကျော် 3000 အထိကျွန်တော်ရွာသားတွေကထွက်ပြီးဆန္ဒပြကြတယ်ဆိုတာကိုကျွန်တော်တွေ့နေရတယ
်ဟုတ်ကဲ့ခင်ဗျာကိုတင်ထွန်းဆန်လို့ရခိုင်ပြည်ဘက်ကတော့လက်ရှိအခြေအနေမှာတော့တိုင်းပြည်လုံးမှာအဆိုးဆုံးအနေအထားမှာရှိနေတာပေါ့လေဒီတိုင်းလူတို့ပဲဒီရက်ကားတွေဖန်ဆီးခံရတာတွေရှိတယ်။ဒါကအုပ်ချုပ်ရေးမှုတွေကိုကိုယ့်ဘက်ကလည်းဖန်ဒီဘက်ကလည်းဖန်ဆိုတော့အုပ်ချုပ်ရေးမှုတွေလုပ်ထွက်တာတွေလည်းရှိတယ်။ဒီကြားထဲမှာတေးကြ၊ခြေကြထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်။ဒီကိလေရဲ့ပိုင်းမှာကိုပဲဟလာအာမပီချိတ်ခံရတဲ့လူသမီးတူကရဲစခန်းမှာကိုယ်တိုင်ပွားပြီးရောအမှုခွင့်နဲ့ခြေရမျိုးတွေလည်းရှိတယ်ဆိုတော့ကိုတိန်တို့ဆန်ကိုတိန်တို့ဆန်အနေနဲ့ရောကိုယ့်ရခိုင်ပြည်နယ်ကအခြေအနေပေါ်ဘယ်လောက်အထိစိုးရိမ်မှုရှိထားပါလဲ
။ဟုတ်ကဲ့စိုးရိမ်မှုကတော့အခုတော့ဒီမှာအတိုင်းအဆမရှိပါခင်ဗျ။ကျွန်တော်တို့ရခိုင်ပြည်နယ်မှာတော့ဒီတော်လန်ကြီးကဇက်တိုက်ဖြစ်ခဲ့တာပေါ့နော်။တို့တော့ဒီရခိုင်ပြည်နယ်ထဲမှာတကယ်တမ်းဒီရောက်ရောက်တိုက်ပွဲတွေဖြစ်ပြီးတော့သူတို့အခြေအနေကြီးတိုက်တာကတော့ဒီ2008ခုဒီဇင်ဘာလောက်ကနေစတာပေါ့နော်ဆိုတော့အဲ့ဒီကနေစပြီးတော့အခုတခြားကတော်တော်ကြီးအစ်ကတော့အစိုးရစစ်တပ်ဘက်ကနေပေါ့နော်ဒီဂျွာလေးကိုပြစ်တဲ့တိုက်တယ်ဝင်ပြီးတော့ဖမ်းလဲဟာအများကြီးလုပ်တာတွေ့ရတယ်တိုက်ဆိုလို့ဒီလိုဆိုတာတွေ့ရတယ်အခုလက်ရှိလူ300နေပါတော်တော်တို့တိုက်ခိုင်းရပြီဒီတော့ဒါရကျော်တန်ရရထားတာရှိတယ်။မျိုးစုံတန်ရရထားတယ်ပြီးတော့မှတခါလူသိန်းပြီးပါတော့ရွာရင်မြို့တွေဖြစ်ပြီးတော့အကုန်လုံးနေကြအိုးအိုးအိမ်ရှိတယ်လို့ပြောတာအကုန်လုံးဒုက္ခရောက်သွားတာရှိတယ်။အဲ့ဒီတခါတွေကိုလည်းဒီအစိုးရနေပြီးတော့အကြည့်ကျက်ချက်မဲ့ပြီးဘာမှလုပ်ပေးနေရတယ်မရှိဘူး။အဲ့ဒီအပြင်လုပ်ပေးဖို့အတွက်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေလည်းပြင်ထားတယ်အပြင်အင်တာနက်ကိုပါပြင်ထားတယ်ဆိုပြီးတော့အပေါင်းချပြီးတော့မျိုးစုံလုပ်နေတာတွေ့ရတယ်။နောက်လက်ရှိနောက်ဆုံးဒီလူမျိုးပေါ့နော်ဝိုင်းပြီးတော့ gang rape ပေါ့နော်ဝိုင်းပြီးမတင်းကျင်းတဲ့ခေတ္တမျိုးတွေပါပေါ်လာတယ်ဆိုတော့ဒီအမှုကကျွန်တော်တို့သိရတဲ့လောက်တခုပေါ့နော်ပေါ်လာရတဲ့တခုပေါ့နော်တော်တော်များများကျွန်တော်တို့ရခိုင်အမျိုးသမီးတွေကအဲ့လိုဖြစ်သွားလို့ရှိရင်လည်းဘာမှတတ်နိုင်ရင်များတဲ့တို့တွေဖုံးနှဖိထားပြီးတော့နေလိုက်ကြအားမျိုးအများကြီးရှိရဲ့လို့ကျွန်တော်တို့ကြားပါတယ
်ဆိုတော့တဲ့နဲ့ကင်ပြိပခါကရှိနေတဲ့အခါကျတော့ဂျားတွေကမြေစာပင်ကတော့လူရုပဲပေါ့လေတဲ့နဲ့ကင်ပြိပခါဖြစ်ပြီးဆိုတော့လူရုကမြေစာပင်ဖြစ်ရတာပဲဟလာတေချာခြေချာဦးနေပြည်စီချာခွက်ပြေးချာရတော့ဒေါ်တော်ဆိုင်ပြေးပေါ့ဒီရက်သားတွေဒေသခံတွေထိခိုက်ရတယ်တည်ဆုံးရတယ်ဟလာတခါပိုက်ဆိုင်ပစ္စည်းတွေဆုံးရှုံးရတယ်စသဖြင့်ဒီဒုက္ခရောက်နေတဲ့အခြေအနေတွေအပေါ်မှာဒီအမှန်တရားရဖို့တရားမျှတမှုရဖို့ကူရမဲ့ကြရမဲ့ဖြစ်နေကြတာပေါ့နော်အဲ့ဒါကိုဘယ်လိုဝိုင်းပြီးတော့ကူကြကယ်ကြနိုင်တဲ့အခြေအနေမျိုးရှိပါမလဲဒေါ်တော်ဆိုင်ပြေးပေါ့
ဟုတ်ကဲ့ကျွန်တော်တို့ခုနပြောသလိုပဲဒီလက်နက်ကင်ပြီးတော့မှပဋိပက္ခဖြစ်နေတာကျွန်တော်ဒီပေါင်60ကျော်ဘယ်လို့မှလည်းအဖြေမရနိုင်ဘူးကျွန်တော်တို့အနေနဲ့ပိုးပြီးမှဒုက္ခရောက်လာတယ်ဆိုတော့နောက်ဆုံးကျတော့အခုအချိန်လေးရဆိုတော့လုံခဲတဲ့2015ခုနှစ်ပေါ့လေကျွန်တော်တို့ရှမ်းတမတော်ဒေါ်လာရေးတမတော်ကနေပြီးတော့အစိုးရနဲ့တမတော်နဲ့ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးကတ္တနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆွေးနွေးမယ်ဆိုတော့အဆင့်ရောက်လာတယ်ဆိုတော့သူတို့အနေနဲ့ကတခါတဲ့ဆွေးနွေးပြီးတော့မှအဖြေရှာဖို့ကြိုးစားနေတယ်နောက်ဆုံးကျွန်တော်တို့ RCS ရှမ်းတမတော်ကနေပြီးတော့မှဒေါ်လာရေးတမတော်ကနေပြီးတော့ MCA လက်မှတ်ထိုးတယ်လက်မှတ်ထိုးပြီးမတော် NCA တပေါ်သူကြီးချက်အတိုင်းတို့ကငင်းချမ်းရေးယူဖို့အခုစတင်ပြီးတော့မှစ조사ပြီးဆွေးနွေးနေတယ်အဲ့ဒီတို့လက်မှတ်ထိုးထားတဲ့ NCA ထဲမှာဆိုရင်တကယ်ဆိုရင်တည်တည်ချာချာကိုပါတယ်ဥမာ NCA တပေါ်သူကြီးချက်အခန်း3မှာကိုတေချာကိုရေးထားတယ်အရက်သားတွေကိုပြီးသူတွေကိုဘယ်လိုကာကွယ်ပေးရမလဲနော်ပြီးသူတွေကိုမနှိမ့်ဆက်ရဘူးမငင်းဆက်ရဘူးမတက်ဖြတ်ရဘူးအာသူကတခါတဲ့ပြည်သူလူထုတွေရဲ့လုံခြုံရေးအတွက်ကြီးပွားသွတ်တဲ့ရေးအတွက်အားတိတ်ချကိုပါရကြ
ဆိုအဲ့ဒီ MCA ထဲမှာသဘောတူညီတဲ့ဒါတဲ့အချက်အတိုင်းကိုလက်မထိုးခဲ့ပြီးပြီဒါပေမဲ့ MCA အတိုင်းမလိုက်ဘူးဗျပမာသတ်မတော်အခုဆိုလို့ရှိရင် MCA ထိုးပြီးတော့နောက်ပိုင်း2015ခုနှစ်နောက်ပိုင်းဆိုရင်ကျွန်တော် RCSS ရှမ်းသက်မတော်နဲ့ကျွန်တော် SSVD ရှမ်းသက်မတော်နဲ့ဝင်တိုက်နေတာအခါပေါင်း100ကျော်မကတော့ဘူးဗျဟုတ်ကဲ
့ကိုသေးတို့ကဒီခိုင်ကြည့်ဘက်ကတော့ဟလာဒါမှငင်းကြေးအပြစ်ခတ်ချက်ဆက်ရလည်းမရှိဘူးတစ်ဖက်ကအပြစ်ခတ်ချက်ထားတာတွေတော့ရှိတယ်ဒါပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပဲဟလာရှမ်းပြည်ဘက်မှာကအပြစ်ခတ်ရပ်ထားတဲ့ဂျားထဲမှာအပြစ်ခတ်ရပ်ထားတယ်ဆိုတာတော့မှဖြစ်နေသေးတာတိုက်ခတ်လက်မှတ်ရေးထိုးထားတယ်ဆိုတာလည်းရှိသေးတယ်ဒီခိုင်ဘက်ကအဲ့လိုလက်မှတ်ရေးထိုးထားတော့မရှိဘူးဆိုတဲ့အခါကျတော့ရခိုင်ဘက်ကအခြေအနေကပိုပြီးတော့စိုးနေမှာပဲဆိုတော့အဲ့ဒီဘက်ကလူလူကိုတရားနှစ်တန်းမှုရဖို့အမှန်တရားရဖို့ဘယ်လိုများလုပ်နိုင်ပါအောင်မလဲကိုသိန်းတို့စံ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကပြောရခင်ဗျာအခုကတော့အချိန်နေပေါ်မူတည်ပြီးတော့ပေါ့နော်အမျိုးမျိုးတုံးတက်ကြတာပေါ့တချို့ကတော့လက်နဲ့ကင်တယ်ဆိုတော့နှစ်ဖွဲ့တိုက်ကြတာပေါ့ဗျာနှစ်ဖွဲ့တိုက်တော့လူတွေနေကြတယ်ဖြစ်ရတယ်အကြာကြာတဲ့အပြည်သူတွေထိခိုက်နေတာရတယ်ပေါ့နော်တိုးတော့တကယ်ကံလာအရင်အမြင့်ကအဲ့လိုမဟုတ်ဘူးဖြစ်နေကြပြဿနာအရင်အမြင့်ကဒီဗမာစစ်တပ်ကနေပြီးတော့ဝင်ရောက်ပြီးတော့ဟိုအများကြီးပေါ့နော်ဒီပြည်သူတွေကိုစနစ်တကျသွားပြီးတော့လုပ်နေတယ်လို့ဖြစ်နေပါတယ်ခင်ဗျာအဲ့ဒီဟာကိုသူတို့အနေနဲ့ဒီနေ့နဲ့ရက်တန်ကိုလိုရတယ်လို့ထင်ပါတယ်အဲ့တော့သူတို့ရဲ့ဒီအစိုးရတခုစစ်တပ်တခုရဲ့အနေနဲ့ကတော့နံပါတ်1သူတို့ရဲ့ညီညွတ်ချက်ပေါ့နော်ကတော့ပြည်သူကကွယ်ပြဖို့အတက်အဝင်ဖြစ်စဉ်ပြည်သူရဲ့အတက်အဝင်ဖြစ်စဉ်ကိုကာကွယ်ဖို့နံပါတ်1ဖြစ်ဖို့တော်ရတယ်သူတို့ကတော့ဟာငါတို့ရဲ့အဲ့လိုမလုပ်တော့မတိုက်လို့ရှိရင်အာကိုအေးအေးလုပ်နေဆိုတော့အေးအေးဒီမက်ရှိကျွန်တော်တို့လေ့လာရသလောက်ပေါ့နော်နှစ်နှစ်အတွင်းမှာကျွန်မတို့ညီညွတ်ချက်တွေကိုတွားပြနေတာတော့လည်းမရှိဘူးခင်ဗျာသူတို့ဒီကိန်းပြည်သူတွေကိုတွားပြီးတက်တက်ကြီးဒုက္ခပေးနေတာတော့မတွေ့ရပါဘူးခင်ဗျအဲသူတို့ရဲ့အစိုးရရဲ့အုပ်ချုပ်ရေးရဲရဲနဲ့တိုင်တဲ့လူတချို့ကိုဖမ်းကြည့်တာမျိုးလုပ်တာတော့တွေ့ရပါတယ်ခင်ဗျဒါတော့မှသူတို့တက်ဖြတ်တင်တာမျိုးမတွေ့ရပါဘူးအဲတော့အစိုးရဘက်ကတော့ရှင်းတယ်ခင်ဗျသူတို့ဂျွာရီမျိုးတွေကိုဝင်ပြီးမစင်ကာဘူးဆိုတဲ့ဟာတွေအကုန်လုံးဆွဲတိပေါ့နော်တရွာလုံးတော့နေလှမ်းအဲ့လိုတော့သူထက်တက်ပြီးတော့အဲ့ဒီတက်တွေပါလိဆွဲတဲ့အခါကျတော့လည်းမျိုးတွေဂျွာရီစီမှာသွားဆွဲရတယ်ပေါ့နော်ဖုန်းကြီးကြောင်းတွေမှာဝင်ဆွဲဖျားတွေမှာနေရယူတယ်အဲ့လိုဟာတွေသူတို့ပဲလုပ်တာတွေ့ရ
တယ်ဒါပေမဲ့ဒါပေမဲ့ကိုတင်းလုံးဆန်းရက်သားတွေကိုအေးအေးဘက်ကရက်သားတွေကိုဖမ်းတာတော့လည်းရှိတယ်နော
်ဟာဟုတ်ကဲ့ရက်သားဖမ်းတာကျွန်တော်တို့သိရတော့ကတော့ဒီဟာပေါ့နော်ဒီကျွန်တော်ခုနပြောတဲ့လိုပဲဒီအုပ်ချုပ်ရေးရန်ရဲဆိုင်နေတဲ့အဲလူတွေမျိုးပဲတွေ့ရပါတယ်ဆိုတော့အစိုးရဘက်ကလည်းတနည်းနည်းဆိုင်တဲ့လူပေါ့နော်အဲလိုမျိုး
ကျွန်တော်က
ဒီလူကိုဖမ်းတာမျိုးပေါ့
ဟုတ်ကဲ့မျိုးတွေ့ရှိတာဟုတ်ကဲ့ကျွန်တော်ကဒီနေရာမှာအဓိကကဟလာဝါလာကတော့ကြောက်လာတာအစိုးရအမျက်ရှိနေတယ်ဆိုတာမျိုးပြောကြတယ်။လက်ရှိအစိုးရဟဲ့လား၊ဒလီပါတီဦးဆောင်တဲ့အစိုးရနဲ့တပ်မတော်အစိုးရနဲ့ပေါ့လေ။တပ်မတော်ကဒီလုံပိုင်ခွင့်အာဏာအများကြီးရယူထားတဲ့အခါကျတော့အစိုးရကလည်းတပ်ကိုအမိန်ပေးလို့မရဘူး။တပ်ကသူ့သဘောနဲ့သူကြီးချာဟဲ့လားအာဏာနဲ့သူကကျင့်သုံးနေတဲ့သဘောမျိုးရှိတာ။ဆိုတော့ဖြစ်နေတာကတိုက်ပွဲတွေဖြစ်နေတာကတပ်နဲ့ဖြစ်နေတဲ့အခါကျတော့အဲ့တော့ဒီတပ်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတားနိုင်ပါဦးမလား။တပ်ကိုတားနိုင်ပါဦးမလား။အဲ့လောက်လားလားရှိပါဦးမလားတော့ဒါဆိုင်ပြမအောင်။
အာတော်တော့ပြောလို့ခက်မယ်။ဘာဖြစ်လို့ဆိုတော့အခုကကျွန်တော်တို့ပမာပြည်မှာကအစိုးရနှစ်ခုဖြစ်နေတယ်။ကျွန်တော်တို့ပြည်သူ့ရွေးကောက်တင်မြောက်လာတဲ့ NLD အစိုးရ။နောက်ပြီးတော့မှကျွန်တော်ပမာတက်မတော်ကလည်းသူ့အစိုးရနဲ့သူပမာတက်မတော်ကလည်းအစိုးရရဲ့အမိန့်ကိုမနာခံဘူး။တော့အောက်မှာလည်းမရှိဘူး။သူဟာသူ independent သူဟာသူလုပ်ချင်တာလုပ်တယ်။အခုတိုက်ပွဲတွေသွားနေတယ်ဟိုတိုက်ပြီးတိုက်ပါတွေလုပ်တာလေ။သူ့သဘောသူ့အလိုအရသူသွားတိုက်နေတာ။ကျွန်တော်တို့နောက်ပြတော့အခုကပြဿနာကပိုဆိုးတာကနောက်ဆုံးမှာအခုဆိုလို့ရှိရင် NLD အစိုးရကလည်းပမာတက်မတော်ရဲ့လုပ်ချက်တွေကိုအားပေးနေသလိုဖြစ်နေတယ်အခုဆိုရင်ဥမာရခိုင်မှာသတ်တိုက်တာလေတခါလေအစိုးရကတခါလေတက်မတော်ကိုအားပေးအားမြောက်လုပ်နေတယ်ဆိုတော့အဲ့မှာလည်းပြဿနာအခုလိုဖြစ်နေတဲ့ပြဿနာမှာအစိုးရအနေနဲ့ကတက်မတော်ကိုထိန်းထိန်းသိမ်းသိမ်းမလုပ်နိုင်ဘူးထိန်းလည်းမထိန်းဘူးနောက်ပြတော့ဘာမှအတဲသူတို့အပေါ်မှာအာဏာမရှိတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်ဗမာပြည်မှာအစိုးရကခုအောင်မှာကျွန်တော်တိုင်းလူပြည်သားတွေကပြဿနာဖြစ်နေတာကျွန်တော်တို့ပယ်လို့လုတ်ပြီးတော့မှကောင်းအောင်လုပ်နိုင်မလဲဆိုတော့တကယ်အစိုးရဆိုရင်တခုပဲရှိရမယ်အဲအာဏာရတဲ့အစိုးရပါဝါရှိတဲ့အစိုးရအဲ့ဒီအစိုးရကနေပဲအကုန်သိမ်းချုပ်ရမယ်တမတော်ဆိုရင်တကယ်ဆိုလို့ရှိရင်အစိုးရလက်အောက်မှာရှိရမယ်ဒါဗီဒူဒူထုတွေရဲ့အောင်မှာရှိရမယ်အခုဆိုတော့ကျွန်တော်ဒီမိုကရေစီလို့ခေါ်တယ်ဒီမိုကရေစီဆိုတာလူထုကနေတည်မြောက်လာတဲ့အစိုးရဆိုတော့လူထုအစိုးရဖြစ်ရမှာပေါ့ဘာလို့တက်မတော်ကဒါပြီးတော့မှသူအာနာကင်လို့ရမလဲဘယ်လိုလုပ်ပြီးတော့မှတက်မတော်ကနေပြီးတော့ဂျိုးကင်ပြီးတော့သူလုံးချင်တာလုပ်လို့ရမလဲ
ဟုတ်
ကဲ့အဲ့ဒါဒီမိုကရေစီမဟုတ်တော့ဘူ
းဟုတ်ကဲ့ကိုသိန်းတို့ဆန်ကရောဒီပေါ်မှာဘယ်လိုမြင်တယ်လဲကိုသိန်းတို့ဆန်ကပေါ်တာ
ဟုတ်ကဲ့တခါအများတော့အေးသူများပြောသလိုပေါ့နော်အစိုးရတည့်ရဖြစ်နေဆိုတာကိုကျွန်တော်လက်မခံပါဘူးအစိုးရကတော့အမှန်တော့တည့်ရသေးပါပဲ2008ခုပတ်စည်းပုံအောက်မှာ ဒီ energy ရနေဝင်ပြီးတော့အနိုင်ရရှိပြီးတော့လုပ်လိုက်တဲ့အတွက်ကျွန်တော်တို့ကဒီ2010ပေါ်ဒီမုန်တိုင်းသွားနေတာဖြစ်ပါတယ်အဲ့တော့အစိုးရဆင်းရဲလို့နေရတဲ့ဆိုင်အစိုးရတည့်ရပေါ်တော့ဒါပေမဲ့တက်ကိုတိတ်မထင်းချုံနိုင်တဲ့အစိုးရမျိုးပေါ့သို့တော့အခုကြည့်ရတာဒီ consensus ကြီးရဲ့လုံဆောင်ချက်ကြီးအနေရဲ့လုံဆောင်ချက်ကိုကြည့်ရလို့ရှိရင်သူဒီချက်ကိုအကြမ်းရဲ့ကာကွယ်ပေးပြီးတော့သူတို့ကိုအားပေးအမြောက်ပြုနေတာတွေ့ရပါတယ်တစ်ဖက်ကနေကဒါကြောက်လို့ပဲသူတို့လိုက်လာနေရတာလားသူမဟုတ်သူတို့ကိုယ်တိုင်ကဒီလိုအမြင်မျိုးသွားစုံနေလို့တာပေါ့နော်အဲ့ဒီဟာမျိုးတွေ့ရှိရပါတယ်အဲ့တော့ဒီနောက်ဆုံးပြန်ပြီးတော့အချုပ်လာရင်တော့ကျွန်တော်တို့က2008ခုပတ်စည်းပုံကိုချက်ပြီးတော့တနည်းနည်းနဲ့ပေါ့နော်အဲ့ဒီအဖြေအမှန်ပေါ်မဲ့အာတနင်္ဂနွေလုံးတိုင်းတော်ပေါင်းစုံအားလုံးတကယ်တမ်းဒီမိုကရေစီတက်ရဖြစ်နိုင်မဲ့ဖွဲ့စည်းပုံမျိုးအစိုးရမျိုးကိုပြန်လဲအဖို့ဆောင်ဖို့လိုပါတယ်ဒီနည်းနဲ့သွားနေလို့တော့ဘာမှမထူပါဘူးဟုတ်ကဲ
့ဟုတ်ကဲ့အခုဒီကြားထဲမှာလည်းသူတို့ညဉ့်ညဉ့်ဆွေးနွေးကြတာရှိတယ်20ရာစုပြန်လုပ်နေတာဆိုဆွေးနွေးဘက်ကိုပြန်ပြီးတော့နောက်တစ်ချိန်ကျင်းပဖို့ဆိုပြီးလုပ်နေကြတာလည်းရှိတယ်ပေါ့နော်ဒါပေမဲ့လည်းညဉ့်ညဉ့်လုပ်ငန်းစီကြီးကတိတိတတ်တာချင်းနေဆန်းဆာကြီးရှိကိုရောက်နေတာတော့မဟုတ်ဘူးဆိုတော့2010လိုမာလာမှာဆိုရင်လေရုပ်ောက်ပွဲကကျင်းပအောင်မယ်ဒီရွေးကောက်ပွဲအလွန်ကာလကိုကျွန်တော်တို့နည်းနည်းလေးကြည့်ကြည့်ရအောင်ရွေးကောက်ပွဲအလွန်ကာလမှာဟလာဒီတိတ်ပြီးတော့ရှေ့မတိုးတဲ့တိုးတက်မှုမရှိတဲ့ငင်းငင်းလေးလုပ်ငန်းစဉ်ရွေးကောက်ပွဲအလွန်ကာလမှာတိုးတက်လာဖို့အလားအလာများကျွန်တော်ဆက်ကြည့်မှမြင်ပြီးပါသေးလား
ကျွန်တော်ထင်တာတော့အရန်ခက်ပါလိမ့်မယ်ဘာဖြစ်လို့ဆိုလို့ရှိရင်အခုကျွန်တော်တို့2015ရွေးကောက်ပွဲတုန်းကဆိုလို့ရှိရင်NLD ကနေပြီးတော့အများကြီးကိုနိုင်သွားတယ်ကျွန်တော်တို့တော့အများကြီးနေရာရသွားတယ်ဆိုတော့ဒီ NLD အစိုးရကတခါတဲ့သူ့မှာပါဝါအာဏာအများကြီးရသွားတယ်သူလုတ်ပိုင်ခွင့်နဲ့အများကြီးရှိတယ်ဒါပေမဲ့ကျွန်တော်ကြည့်ပါအခု9နှစ်လောက်ရှိသွားပြီအခု NLD အစိုးရဗာမြလုံနိုင်တယ်လေဘယ်လိုကောင်းတာလဲဘယ်လိုတိုးတက်မှုရှိတယ်လဲဆိုတာကျွန်တော်ပြန်ကြည့်တတ်တာလုံးဝအားရစရာမရှိဘူးနောက်ပြီးတော့ပူဆိုးမှာကအခုက2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်2025ရွေးကောက်ပွဲလို့ NLC က landslide တခါတဲ့တောင်ပြိုကမ်းပြိုနိုင်သွားမယ်အကြီးကြီးနိုင်သွားမယ်ဆိုတာလုံးဝမဖြစ်နိုင်ဘူးဘာလို့ဆိုလို့ရှိရင်အခုက B2 လူထွေကတိလာပြီးမင်းလာပြီးငါနဲ့လုံးလုံးခံစားနေရတဲ့ပြဿနာတွေမြင်နေရတဲ့အရာတွေအားလုံးတွေ့နေရတယ်ထုတ်လတ်မှုတွေဘလောက်များရခုရခဲ့တယ်လဲဟာပြည်သူလူထုတွေဘလောက်ထိဒုက္ခရောက်နေတယ်လဲဘာပြဿနာတွေရှိတယ်လဲအကုန်ကပြနေပြီဆိုတော့ကတကယ်လို့ NLD ကတောင်ပြိုကမ်းပြို landslide မအောင်မြင်ဘူးမချော်ရတီမရဘူးသူ့မှာအာဏာပါဝါအကုန်မရှိဘူးဆိုလို့ရှိရင်သူအစိုးရမဖွဲ့နိုင်တော့ဘူးသူမဖိုင်နိုင်ဘူးဆိုရင်သူကခုနပြောသလိုတကညွန့်ပေါင်းဆွဲရတယ်လောက်ရတော့မယ်ညွန့်ပေါင်းဆွဲရလို့မရှိရင်ဘယ်သူနဲ့ပေါင်းပြီးလုပ်မလဲအဲအဲ့ဒီမှာအခုဆိုရင်သူကအာဏာအများကြီးရခါတာတောင်မှကောင်းကောင်းမွန်မွန်မလုပ်နိုင်ဘူးဆိုရင်ကဲအာဏာညော့သွားပြီတခြားပါတီတွေနဲ့ပေါင်းပြီးတော့ညွန့်ပေါင်းလောက်ရမယ်ဆိုရင်အဲ့လားပိုးပြီးမှဆိုးလာမယ
်
ဆိုတော့ကျွန်တော်အမြင်ကတော့ကျွန်တော်မျှော်လင့်ချက်ကတော့ပိုးပြီးကောင်းလာမယ်လို့ကျွန်တော်တော့မမျှော်လင့်ဘူး
ကိုဒင်းထွန်းဆောင်ရော2020ရွေးကောက်ပွဲအလွန်ကာလကိုလမ်းမျှော်ကြည့်ပြီးတော့ဘယ်လိုများတွက်ဆထားတာရှိကလေးလက်ရှိဟလာဖြစ်နေတဲ့ပြည်ပခအခြေအနေအရသားတွေကိုကာကွယ်ပေးနိုင်ဖို့အမှန်တရားရနိုင်ဖို့စသည်ပါချင်
းဟုတ်ကဲ့အခြေအနေကတော့ဆရာတိုင်းဆရာတိုင်းဖြစ်ပေါ်သုံးသက်တယ်ပဲခက်ချင်ချင်မြင်မိပါရဲ့ရှင်ဟုတ်ကဲ့ energy အနေနဲ့ဥမာနေကြီးဖြစ်နေတာပေါ့နော်အကုန်လုံးတောင်ပြိုကမ်းပြို landslide နိုင်သွားလို့ရှိရင်ရောအဲအနေဆုံးဒီအခြေအနေလက်ရှိနေတဲ့တော့စိုးလာဖို့ပေါ့နော်အဲ့လိုမျိုးသဘောရပါတယ်အကယ်၍အဲ့လိုမှမဟုတ်လို့ရှိရင်ကျွန်တော်တို့ကဒီစစ်တပ်အောက်မှာပဲထပ်ပြီးတော့ပုံပြီးလုံးလုံးပြန်ကြသွားမယ်သဘောမျိုးဖြစ်နေပါတယ်လို့မြင်ရပါတယ်ခင်ဗျအဲ့ဒီကအချိန်ကြီးတော့ဟုတ်ကဲ့ပြောနေတဲ့နဲ့အားနေတယ်လို့ပြီးပါတယ်နောက်ပြီးတော့ကျွန်တော်များပြောချင်တာတစ်ခုကတော့ဒီ energy အနေနဲ့ပေါ့နော်ဒီသူလုံခွင့်ရခဲ့တဲ့9နှစ်မှာလည်းဒီစစ်တပ်လေးပေါ့နော်ဒီမိုကရေစီဘက်ကိုဥပဒေဟာကိုနည်းနည်းဒီသက်သက်တရှိရှိတဲ့လုံခဲ့တဲ့နယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီဟာတစ်ခုပါ
ဟုတ်ကဲ့အခုကတော့ငါးနှစ်တတန်းကတော့ကုံတော့မှာပဲမဟုတ်ပါဘူးရုပ်ောက်ပွဲနဲ့ပတ်သက်လို့ကတော့မျိုးမျိုးတော့ခံမှန်းနေကြတာပေါ့ဆိုတော့ဒါဆိုင်သွင်းမောင်ရောကိုသိန်းထွန်းဆန်ရောကဒီ2020ရုပ်ောက်ပွဲအလွန်ဟိုဘက်ကာလမှာလက်ရှိရှိနေတဲ့လက်နက်ကိုင်ပြည်ပကအခြေအနေငြိမ်းချမ်းရေးအခြေအနေရတားပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါသွားအောင်လုပ်နိုင်တဲ့အလားအလာမျိုးကောင်းကောင်းမမြင်ထားဘူးလို့ပြောရမလားဒါဆိုင်သွင်းမောင်ကိုသိန်းထွန်းဆန
်ဟုတ်ကဲ့ကျွန်တော်ထင်တာကတော့ sincerityကျွန်တော်ခုနပြောဖြောင့်မတ်တဲ့စိတ်တဘောသားရှိဖို့လိုတယ်တကယ်တမ်းပဲငင်းချမ်းရေးလိုချင်တဲ့ဆန္ဒရှိဖို့လိုတယ်အခုငင်းချမ်းရေးငင်းချမ်းရေးလို့တော့ပြော2010ကတည်းကလောက်လာတဲ့ငင်းချမ်းရေးငင်းချမ်းရေးဆွေးနွေးတာအခုဆိုလို့ရှိရင်10နှစ်လောက်ရှိတော့မယ်အခုဒီလို
ဒီလိုငင်းချမ်းရဲ့တလောက်ကြာနေတာတော့မှဘာမှမဖြစ်နိုင်ဘူးဘာမှဖြစ်မလာဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်တာကကျွန်တော်ထင်တာကသူတို့မှကတကယ်ဖြောင့်မှန်တဲ့စစ်ကပေါ်သားမျိုးတကယ်ပဲငင်းချမ်းကြီးလူချင်းတဲ့ဆန္ဒမျိုးနဲ့လုတ်တလားဆိုတာကျွန်တော်မေးစရာမေးခွန်းနေချက်လာတယ်တကယ်ငင်းချမ်းကြီးလူချင်းတဲ့ဆိုကျွန်တော်ထင်တာကဘာမှမကက်ဘူးဗျငင်းချမ်းကြီးလူချင်းတဲ့ဥမာတတ်မတော်ကလည်းလူချင်းတဲ့ကျွန်တော်အနာကြီးဆိုရလို့ရှိရင်လူချင်းနဲ့ကျွန်တော်တိုင်းရင်းသားလက်လက်ကနေပို့လို့ချင်းနဲ့ဆိုတော့လူချင်းနေတဲ့အချင်းချင်းပဲဘာလို့ချက်ချင်းမရနိုင်တယ်လဲဆိုတာကဒါကကျွန်တော်တို့မေးစရာကဟုတ်မဟုတ်သေးရဲ့လားသူတို့တကယ်ပဲငင်းချမ်းရေးလူချင်းလို့လုပ်တာလားဒါမှမဟုတ်ငင်းချမ်းရေးကိုပန်းပြပြီးတော့မှပဲမိမိအာနာပါဝါခိုင်မြဲအောင်ဒါဆက်သွားနိုင်အောင်လုပ်နေသလားဆိုတော့မိခုနဲ့အများကြီးထွက်လာပါပဲ
ဟုတ်ကဲ့ကိုသိန်းတို့ဆိုရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဆရာဆိုင်ထောင်နဲ့ကျွန်တော်လည်းဒီနေရာမှာလည်းသဘောတူပါတယ်အဲဒါပေမဲ့ကျွန်တော်လည်းအဲ့လိုမြင်တာကတော့ဒီအဓိကတော့အာနာကိုလက်ခံထားတယ်ပေါ့နော်အာနာကိုရရှိနေတဲ့စစ်အတက်နဲ့ဘယ်အစိုးရပဲတက်တယ်တက်နေပေါ့နော်သူတို့အာနေပြီးတော့အားလုံးကိုဒီတိုင်းရင်းသားအဓိကဒီလက်လက်ခံပြဿနာတိုင်းရင်းသားပြဿနာဖြစ်တယ်ဆိုတော့အားလုံးကိုကျွန်တော်တို့ကကဲအားလုံး ceasefire လုပ်လိုက် NGO တို့မျိုးဖွင့်နေတဲ့သူလုံးလုံးနေရတာအားလုံးသူတို့ဒီထိုးနေချင်နေတာအားလုံးရက်ချလိုက်လို့ရှိရင်အဲဒီတိုင်းရင်းသားလက်နက်ကန်တွေကထပြီးတော့မြို့ဒီရွာတွေဝင်ပြီးအလကားတွေတိုက်နေမဲ့ဖွဲ့မှမရှိဘူးလို့မြင်ပါတယ်ဆိုတော့ဒီအာဏာရှိနေတဲ့အဖက်ကနေစရက်ပြီးတော့ရှင်ပြဖို့အတွက်ချင်းချီရီပေါ့နော်ရိုးရိုးသားသားနဲ့တကယ်တမ်းလှုပ်ဆောင်လိုက်လို့ရှိရင်ဒီကိစ္စအောင်မြင်သွားမယ်လို့ယူဆပါတယ်ဆိုတော့အဲ့ဒီအတွက်ကိုပဲကျွန်တော်တို့အားလုံးဝိုင်းပြီးတွန်းအားပေးသွားဖို့လုပ်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆင်းလေးပေးတဲ့ဒေါက်တာဆိုင်ဖြူမောင်ကိုတိတ်ထွန်းစံအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်
ကိုရိုးရိုးကျေးဇူးတင်ပါတယ်ခင်ဗျာ
မရိကပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုတင်ဥက္ကဋ္ဌဒေါက်တာဆိုင်ထွန်းမောင်အိုင်အိုဝါပြည်နယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပေါင်းဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့်အပြည့်အဝအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းနေ့တိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်မှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုအားပေးတာဖြစ်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ဆက်ကြောသိပါတယ်
ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ 9,000 ကျော်အပါအဝင်ပိုကူးခံရသူ 73 တန်းအထိရှိလာချိန်မှာအမေရိကန်ပြည်ထောင်စုမှာတော့နေရာဒီအကုန်လုံးမှာအလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးစတင်ထုတ်လုပ်နိုင်ဖို့မျှော်မှန်းထားတယ်လို့ပြောပါရတယ်။ဘယ်ကကွယ်ဆေးကထိရောက်မလဲဆိုတာမသေချာသေးပေမဲ့လည်းဆေးထုတ်လုပ်ရင်းလုပ်ငန်းစနိုင်ပြီလို့ထရမ့်အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးအမေရိကန် CNBC သတင်းဌာနကတင်းနှင်းလာနေမှာကြေညာတော့ပါရတယ်။ဆေးထုတ်လုပ်ရေးအတွက်ပစ္စည်းကိရိယာတွေဆေးထုတ်လုပ်မယ့်နေရာတွေဆေးထုတ်လုပ်ရေးကုန်ကျန်းတွေရထားပြီလို့လည်းအဲ့ဒီအရာရှိကိုကိုးကားပြီးတော့ CNBC သတင်းကပြောဆိုတော့ပါတယ် Moderna နဲ့ Johnson & Johnson ကုမ္ပဏီတို့ကဒီလကုလမှာအဲ့ဒီကာကွယ်ဆေးတွေကိုလူတွေနဲ့ဆန်တက်မယ်လို့ခန့်မှန်းရကြောင်းလဲ CNBC ကပြောပါတယ်အခြားကမ္ဘာနိုင်ငံတွေထဲမှာပိုကူခံရသူသက်တမ်းဝန်းကျင်ရှိလာတဲ့အိန္ဒိယမှာမနစ်တရက်ထဲပိုကူခံရသူအသစ်2,000ကျော်ပါတယ်။ဈေးရက်အတွင်းပိုကူသူအသစ်3,000ထိရှိလာနေတဲ့အတွက်အိန္ဒိယမြို့ကြီးအတော်များများမှာကသတ်မှုတွေပြန်ပြီးတော့အချမှတ်ထားပါတယ်။သမရအင်ဖီရောကကတ်ယောဂါတိုက်ဖျက်ရေးအဖွဲ့ဝင်ဖြစ်တဲ့ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်သနီဖောက်ချီကိုသမရဒိုနယ်ထရမ့်ကဘေးဖယ်ထားတယ်ဆိုတဲ့သတင်းမျိုးထွက်ပေါ်လာပေမဲ့သူတို့နှစ်ယောက်ရဲ့ဆက်ဆံရေးပြေလည်ပါတယ်လို့သမရထရမ့်ကတင်းနယ်လာနေမှာပြောဆိုခဲ့ပါတယ်။လူကောင်းတစ်ယောက်ဖြစ်တဲ့ဒေါက်တာဖောက်ချီနဲ့ဆက်ဆံရေးတိတ်ကောင်းပေမဲ့သူနဲ့အမြဲတမ်းသဘောထားတိုက်ဆိုင်တာတော့မဟုတ်ဘူးလို့သမရထရမ့်ကပြောဆိုသွားတာပါ။နေဆက်တွေပိတ်ခဲ့တယ်လို့ပိုကူဆက်သူအများပြားရှိတဲ့တရုတ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တာကိုလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။ဒေါက်တာဖောက်ဂျီကအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားသူတန်းချီရှိနေပေမဲ့ပိုကူဆက်မှုရော့ကျတော့မဲ့ပုံမရှိသေးဘူးဆိုပြီးတော့သတိပေးနေတာဖြစ်ပါတယ်။ဇူလိုင်လ7ရက်နေ့မှာ The Washington Post သတင်းစာကြီးကဖော်ပြခဲ့တဲ့အင်ဂျီရောကုံတော်ရဲ့အကြံပေးပီတာနာဗာရိုရဲ့ရေးသားချက်မှာတော့သမ္မတထရမ့်နဲ့ဒေါက်တာဖောက်ဂျီတို့ဂျွန်လပထမပတ်မှာနောက်ဆုံးစကားပြောခဲ့တယ်လို့ဖော်ပြထားပါတယ်။တနင်္လာနေ့မနေ့အစောပိုင်းမှာလဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အပါအဝင်လူတိုင်းလင်ရနေတယ်ဆိုပြီးတော့ Twitter မှာသမ္မတထောက်မှရေးသားခဲ့ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျေးဇူးအများကြီးပါ။
This program has come to you from the Voice of America, Washington.